Welcome to the Voice of America in Burmese.
Happy New Year ပါသောတာရှင်များခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ2ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49ရိုးကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာအခုမနက်ဖက်ငင်္ဂနကသတင်းတွေကိုမက်ခွာညွန်းနဲ့ကျွန်တော်ဆက်မမွေးပြည်ညာသွားမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေကတော့တူရကီနိုင်ငံအစ္စတန်ဘူးကနက်ကလပ်ကိုတက်ခိုက်ခဲ့တဲ့တနတ်သမားကိုလိုက်လံရှာဖွေနေစေဖြစ်ပါတယ်အီရတ်နိုင်ငံတောင်ပိုင်းမှာစစ်ဆေးရေးခေတ်ကိုအသေးခံဘုံးခွဲတက်ခိုက်မှုကြောင့်လူ9ဦးသေဆုံးသွားပါတယ်စီးရီးယားမှာအပြစ်ရသဘောတူညီထားပေမဲ့တိုက်ပွဲတွေဆက်လက်ပြီးတော့ဖြစ်ပွားနေပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့သတင်းတွေကြားရမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာလာမယ့်ကာလမှာငြင်းငြင်းရေးအမြန်ရအောင်လုပ်ကြဖို့ဒေါ်ဆန်းစုကြည်ကနှစ်သစ်မှာတိုက်တွန်းလိုက်ပါတယ်င
ြင်းငြင်းပါပဲကျွန်တော်တို့အရင်ငြင်းငြင်းရေးပိုင်းတိုင်းတကယ်ကိုတည့်တည့်မှမှသွားနိုင်ပြီဆိုတဲ့အခြေအနေဖြစ်အောင်လုပ်ပါမယ်ဆိုတော့
သတင်းတွေပြီးမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရဲ့ဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့2016ထူးခြားချက်သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်ခွန်ညိုတို့ကပြောပြပါမယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့ကနက်ကလပ်တစ်ခုတွင်တနင်္ဂနွေနေ့စောစောပိုင်းကလူပေါင်း39ယောက်တီဆူအောင်ပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနတ်သမားကိုညာဦးပိုင်းထိလိုက်လံပြီးတော့ရှာဖွေနေစေဖြစ်ပါတယ်။ဒါပေမဲ့အာနာပိုင်းနေအနေနဲ့အဲ့ဒီပြစ်ခတ်သူဟာဘသူဘဝဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းမဖော်ထုတ်နိုင်သေးပဲဖြစ်နေတယ်လို့တူရကီဝန်ကြီးချုပ်ဘေနာလီယီလ်ဒေဗရင်ကပြောဆိုပါတယ်။အချက်လက်အချို့ကတော့စတင်ထွက်ပေါ်လာနေပါပြီ။ဒါပေမဲ့အာနာပိုင်းနေအနေနဲ့ခိုင်မာတဲ့တပ်တည်အထောက်အထားတွေရရှိဖို့ကြိုးစားနေစေဖြစ်တယ်လို့ဝန်ကြီးချုပ်ကတနင်္ဂနွေနေ့ညနေပိုင်းမှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။နှစ်တကူအခါတမယဆင်နွှဲနေသူတွေနဲ့ပြည်နေတဲ့ net club တိုက်ခိုက်မှုကိုဘယ်သူဘယ်ပုဂ္ဂိုလ်ဘယ်ဖွဲ့စည်းကမှသူတို့စီစဉ်ဆောင်ရွက်တာပါဆိုပြီးတော့ထုတ်ဖို့ပြောဆိုတာမျိုးလည်းမရှိသေးပါဘူး။တရင်တချို့မှာတနတ်သမားဟာ Santa Claus Christmas ဖိုးဖိုးကြီးဝတ်တဲ့ဝတ်စုံမျိုးဝတ်ဆင်ထားတယ်လို့ဖော်ပြနေကြပေမဲ့ဝန်ကြီးချုပ်ကတော့အဲ့ဒါကိုညှင်းဆိုထားပါတယ်။အခုဖြစ်ပေါ်တဲ့ net club ပြစ်ခတ်မှုကိုတနတ်သမားတဦးရိကပြုလုပ်တော့တာဖြစ်တယ်လို့ PDA ဝန်ကြီးဆူလီမန်ဆွေလူနဲ့အစ္စတန်ဘူးမြို့ရဲ့အုပ်ချုပ်ရေးမှူးဖြစ်တဲ့ဝါစစ်ရှာဟင်းတို့ကပြောဆိုပါတယ်ဖော်ထုတ်နိုင်ခဲ့ပြီးသမျှတေဆုံးသူတွေထဲမှာနိုင်ငံသား15ယောက်တူရကီလူမျိုး9ယောက်နဲ့ရဲအယားရှိတယောက်ပါဝင်တယ်လို့ PDA ဝန်ကြီးကပြောပါတယ်ကြံရစ်သူ18ဦးကိုတော့ဆက်လက်ပြီးတော့ရှာဖွေဖော်ထုတ်ဆဲဖြစ်တယ်လို့ဆိုပါတယ်ဒဏ်ရာရရှိသူ69ယောက်ကိုဆေးရုံမှာကုသမှုပေးနေပြီးအဲ့ဒီထဲက4ယောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဝန်ကြီးကပြောဆိုပါတယ်
အီရန်နိုင်ငံတောင်ပိုင်းမှာပောက်ခွဲပစ္စည်းတွေကိုမှပတ်ထားတဲ့တနတ်သမားတွေဟာဖောက်ခွဲရေးပစ္စည်းတွေအပြစ်တင်လာတဲ့ကားကိုမောင်းဝင်လာပြီးရဲစစ်ဆေးရေးဂိတ်တစ်ခုကိုတိုက်ခိုက်ခဲ့တာမှာ9ဦးသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘက်ဂရက်တောင်ဘက်ကီလိုမီတာ180กว่าမှာရှိတဲ့ကွာစီဒီယာမြို့နားမှာတနင်္ဂနွေနေ့ကတိုက်ခိုက်မှုအတွင်းအနည်းဆုံး15ဦးလည်းဒဏ်ရာရသွားပါတယ်။ဒီတိုက်ခိုက်မှုကို IS အဖွဲ့ကလှုပ်ဆောင်တာလို့ကြေညာပါတယ်။တိုက်ခိုက်သူအားလုံးလည်းသေဆုံးသွားခဲ့ပါတယ်။ရှီယာအများစုနေထိုင်ရာအီရတ်နိုင်ငံကဘာသာရေးအထွတ်မြတ်ထားရာမြို့တော်အဖြစ်သတ်မှတ်ထားတဲ့နာဂျက်ကိုဥတီပြီးတော့အသေးခံတိုက်ခိုက်ဖို့စီစဉ်ထားတာဖြစ်တဲ့အကြောင်းပြည်ထရေးဝန်ကြီးဌာနပြောခွင့်ရသူဆိုက်မန်ကပြောပါတယ်။ရှီယာတွေပြည်နေတဲ့အီရတ်နိုင်ငံတောင်ပိုင်းမှာဖျားသခင်အလိုတော်အရတိုက်ခိုက်တဲ့ဆိုတဲ့ဂျီဟတ်စစ်ပွဲမျိုးတွေမရှိသလောက်ရှားပါတယ်။ IS အဖွဲ့ကအီရတ်တောင်ပိုင်းကိုထိမ့်ချုပ်ထားတာမရှိပေမဲ့ကြုံရင်ကြုံသလိုတော့တိုက်ခိုက်လေရှိပါတယ်ရှင်။
စီးရီးယားဆိုရတက်တင်တဲ့တပုံအဖွဲ့တော်တော်များများကြားမှာ၃ရက်မြောက်နေ့ဖြစ်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်နိုင်ငံရဲ့မြို့တော်အပြင်ဘက်မှာရှိတဲ့ကျွေးရီကရာပေါင်းများစွာရှိတဲ့အရက်သားတွေထွက်ပြေးတင်းရှောင်နေရတဲ့အကြောင်းစီးရီးယားအခြေအနေကိုလေ့လာစောင့်ကြည့်နေသူတွေကပြောပါတယ်။တပုံအုပ်စုတွေထဲမှာပြီးခဲ့တဲ့သတင်းပတ်အပြည့်ရဲ့ကြေညာချက်ထဲမှာမပါဝင်တဲ့ Al Qaeda အဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ဂျီဟတ်ဘာသာရေးတိုက်ပွဲဝင်သူတွေလည်းပါဝင်နေပါတယ်။ဘရာဒါတောင်ကြားကနေအစုလိုက်ပြုံလိုက်ထွက်ပြေးတင်းရှောင်နေကြသူတွေက1300လောက်ဟာစီးရီးယားနဲ့သူ့ရဲ့မဟာမိတ်ရုရှားရဲ့လေကြောင်းတိုက်ခတ်မှုလက်နက်ကြီးပစ်ခတ်မှုတွေကနေအကာအကွယ်ပေးဖို့တောင်းခံနေကြတယ်လို့စီးရီးယားအစိုးရရဲ့တရားဝင်သတင်းဌာနကထုတ်ပြန်ပါတယ်။စီးရီးယားရဲ့လေလာစောင့်ကြည့်နေတဲ့လူခွင့်ရေးအဖွဲ့အစည်းကလေကြောင်းတိုက်ခတ်မှုနဲ့ထိခိုက်မှုရဲ့အရေးအတွက်စင်းကိုတော့တနင်္ဂနွေနေ့မှာထုတ်ပြန်ခြင်းမရှိသေးပါဘူး။ဒါပေမဲ့တောက်ကြာနေကလေးကအဲ့ဒီဒေသမှာအကြိမ်ပေါင်းများစွာတိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးစနေနေ့မနက်ခင်းပိုင်းမှာတီးကြတိုက်ခိုက်မှု10ကြိမ်ပြုလုပ်ခဲ့တဲ့အကြောင်းလေးလာစောင့်ကြည့်သူတွေကစနေနေ့မှာပြောဆိုခဲ့ပါတယ်။ ရုရှားစီးရီးယားနဲ့တူရကီတို့ဝင်ရောက်ဆောင်ရွက်နေတဲ့ဆောင်ရွက်ခဲ့မှုကြောင့်တောက်ကြံနေစောစောပိုင်းကစတင်ပြီးတော့ယာယီအပြစ်ရဖို့အတွက်သဘောတူညီမှုရရှိထားတဲ့ကြားကပဲအခုလိုတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာဖြစ်ပါတယ်
အမေရိကန်ရှေ့မြောက်ပိုင်းဘားမောက်ပြည်နယ်လျှက်စစ်တပ်အားလိုင်းဆိုင်ရာ laptop ကွန်ပျူတာတစ်လုံးမှာကွန်ပျူတာထဲကအချက်လက်တွေကိုဖျက်ဆီးတတ်တဲ့တန်တရားဖြစ်ပွဲရုရှား malware တစ်ခုကိုတွေ့ခဲ့ရတာကိုစက်ပြီးစုံစမ်းနေတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ဒီလျှက်စစ်တပ်အားလိုင်းစနစ်ထဲ twin pop ဝင်ရောက်ခံရတယ်ဆိုတဲ့သတင်းတော့တစ်ခုမှမရခဲ့ဘူးလို့လည်းပြောပါတယ် malware အမှတ်အသားအဖြစ်သင်္ကေတပေးထားတဲ့Grizzly Steppy ဆိုတဲ့နာမည်ကိုတွေ့တွေ့ချင်းကွန်ပျူတာစနစ်တွေကအဲ့ဒီကွန်ပျူတာနဲ့ချက်ချင်းအဆက်ဖြတ်လိုက်တယ်လို့ American Agency ကပြောပါတယ်ဒီကုတ်ဟာရုရှားဖြက်စီးရေး software တွေကိုထိုးဖောက်ဝင်ရောက်တာကိုတန်တရားဖြစ်ရင်ဖော်ပြတဲ့သင်္ကေတအဖြစ် American အာဏာပိုင်တွေပေးထားတဲ့ကုတ်ဖြစ်ပါတယ် malware တွေ့တယ်ဆိုတဲ့သတင်းကြောင့်အဓိကကြားတဲ့ဆက်သွယ်ရေးစနစ်တွေမှာအခုလိုလုံခြုံမှုအားနည်းတဲ့ internet စနစ်နဲ့ပတ်သက်လို့ American နိုင်ငံထဲမှာစိုးရိမ်မှုတွေပြန့်နှံ့ခဲ့ရပါတယ်ဒီကိစ္စနဲ့ပတ်သက်လို့တခြားလျှက်စစ်ဆက်သွယ်ရေးစနစ်တွေဒါမှမဟုတ်တခြားအဖွဲ့အစည်းရဲ့ကွန်ပျူတာစနစ်တွေထဲမှာရောအလားတူ malware တွေကိုတွေ့နေရသလားဆိုတာနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာနကတစုံတရာပြောဖို့ညွှန်ဆိုထားပြီးဒီလိုသတင်းမျိုးကလျှို့ဝှက်ထားရမယ့်သတင်းမျိုးဖြစ်တယ်လို့ဆိုပါတယ်ရှင
် View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မြန်မာပိုင်းစီစဉ်ကတင်းငွေတင်းလင်းလာနေမနေ့ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံရဲ့ဘရင်မဟာဝိဂျရာလုံခွန်ဟာကွယ်လွန်သွားတဲ့သူရဲ့ဖောက်ကင်ကြီးထံကနေထီးနှံအရရာဆက်လက်ခံယူခဲ့ပြီးတဲ့နောက်ပထမဦးဆုံးကြိမ်ဖြစ်နိုင်ငံကိုနှစ်တကူမင်ကွန်းပြောကြားခဲ့ပါတယ်။ကွယ်လွန်သွားတဲ့ဖောက်ကင်ဖြစ်သူဘီယင်ကြီးဟာပြိပခါတွေနဲ့ရှုပ်ထွေးလာတဲ့တိုင်းပြည်ကိုဆယ်စုနှစ်ပေါင်းများစွာစီးလုံးမှုရှိအောင်ဆောင်ရွက်ခဲ့သူလို့ရှုမြင်ခံရသူလည်းဖြစ်ပါတယ်။ဘီယင်သစ်ဖြစ်တဲ့ဝိရှရာလောင်ကွန်ဟာအသင့်ရေးထားပြီးသားဖြစ်တဲ့မင်ကွန်းကိုဖတ်ပြတော်တာဖြစ်ပြီးတော့ဒီဇင်ဘာတရနေ့ထီးနှံဆက်ခံတဲ့အခမ်းအနားမှာပြည်သူလူထုကိုမင်ကွန်းပြောပြီးတဲ့နောက်ဒီတစ်ကြိမ်ဟာဒုတိယကြိမ်လည်းဖြစ်ပါတယ်။ဘီယင်တေဟာသူ့ရဲ့ဖခင်ကြီးဘူမိဖွန်အတူရောက်တဲ့ကပြည်သူလူထုနှစ်သက်လေးစားချစ်ခင်မှုမျိုးရရှိတယ်လို့သူမရရှိသေးပါဘူးပြည်သူလူထုအနေနဲ့သူ့ရဲ့ဖခင်ကြီးပေါ်တစ္ဆာစောင့်တိလေးစားမှုရှိကြတဲ့အတွက်ကျေးဇူးတင်ရှိပါကြောင်းထဲ့သွင်းပြောကြားသွားပါတယ်တန်းပြီကိုဆယ်စုနှစ်ခုနှစ်ခုကြာအုပ်ဆိုးသွားတဲ့ကွယ်လွန်သွားတဲ့ဘီယင်ကြီးအတွက်လူအများစုဟာဝမ်းနဲ့ကြည်ကွင်းနေကြတယ်ဖြစ်ပါတယ်ပုံမှန်အဖြစ်ပြုလုပ်လေရှိတဲ့နှစ်သက်ကူအခါသမယမီးရှူးမျိုးပေါင်းပြစ်ဖောက်တဲ့အစီအစဉ်တွေကိုအခုနှစ်မှာတော့ကွယ်လွန်သူဘီယင်ကြီးအတွက်ဝမ်းနဲ့ကြည်ကွယ်မှုပြသတဲ့အနေနဲ့ဖြတ်သိမ်းထားခဲ့ပါတယ်။ကျွန်တို့တို့တိုင်းပြည်မှာဘလို့ပြဿနာမျိုးကြုံရသည်ဖြစ်စေအားလုံးပူးတွဲပြီးတော့ဖြေရှင်းနိုင်မယ်ဆိုရင်အခက်အခဲတွေအားလုံးကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်ပါကြောင်းဒီဇင်ဘာလ31ရက်နေ့ညနေမှာပြောကြားတဲ့မင်ကွန်းမှာဘီယင်ဝိချရာလုံခွန်ကပြောကြားသွားခဲ့သလိုထိုင်းလူလူအနေနဲ့ဆက်လက်ပြီးတော့စီးလုံးညီညွတ်ကြဖို့လည်းတိုက်တွန်းသွားခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်အနာယပါတီကလွှတ်တော်အမတ်တဦးကိုမျက်နှာဖုံးစုတနတ်သမား၄ဦးကပြစ်တက်သွားတဲ့အကြောင်းတနင်္ဂနွေနေ့မှာရဲတပ်ဖွဲ့ကပြောပါတယ်။သေဆုံးသူဟာဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့အဝါမီအဖွဲ့ချုပ်ပါတီကဥပဒေပြုလွှတ်တော်အမတ်မန်ဆူရူအစ္စလမ်လီတွန်ဖြစ်ပါတယ်။သူ့နေအိမ်ရှိရာဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကဂိုင်းဘန်ဟာခရိုင်မှာစနေနေ့ညနေခင်းကမျက်နှာဖုံးစွတ်ထားတဲ့လူ၄ယောက်ဆိုင်ကယ်တွေနဲ့ရောက်လာပြီးအိမ်ထဲကိုဝင်ပြီးတော့မစ္စတာလီစတွန်ကိုအနီးကပ်ပစ်ပြီးတော့ထွက်ပြေးသွားတာဖြစ်တဲ့အကြောင်းမိသားစုဝင်တွေကပြောခဲ့တယ်လို့ရက်တပ်ဖွဲ့အကြီးအကဲအတီယာရမန်ကပြောပါတယ်။သူသေဆုံးချောင်းကိုမြို့နယ်ဆရာဝန်တွေကမြို့နယ်စေယုံဆရာဝန်တွေကအတည်ပြုပေးပါတယ်။နောက်ထပ်သတင်းအသေးစိတ်ကိုတော့ရက်တပ်ဖွဲ့ကထုတ်ပြန်ကြေညာခြင်းမရှိပါဘူး။မစ္စတာလီတွန်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးအစွန်းရောက်မှုတွေကိုစန့်ကျင်ပြောဆိုသူတယောက်ဖြစ်ပါတယ်။အဝါမီအဖွဲ့ချုပ်ပါတီရဲ့အတွင်းရေးမှူးဖြစ်တဲ့ Obaidel Quadel ကလီတွန်ကိုအစီအစဉ်ချပြီးတတ်ခဲ့တာဖြစ်တဲ့အကြောင်းနဲ့ဂိုင်းကနဆွဲတွေရဲ့တရေဘောကြောင့်လည်းလုံရက်ဖြစ်တယ်လို့ပြောပါတယ်။ဒီလုံရက်အတွက်ဘာသာရေးအစွန်းရောက်တွေကိုအစိုးရဘက်ကကြီးလေးတဲ့ပြစ်ဒဏ်ချမှတ်မှာဖြစ်ကြောင်းလည်းသူကပြောခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာရဲ့မြောက်ဘက်မှာရှိတဲ့ကျွန်းနေစီကိုတနင်္ဂနွေနေ့ကခီးတဲ့200ကျော်တင်ဆောင်ပြီးတော့တောရောက်တဲ့ကရုလီမီးလောင်ကျွမ်းခဲ့တဲ့အတွက်အနည်းဆုံးလူ23ဦးသေဆုံးခဲ့ရပါတယ်ဂျကာတာမြို့မြောက်ဖက်မိုင်30အကွာခန့်မှာနိုင်ငံသားခီးတွေတွေအများဆုံးတောရောက်လို့ရှိတဲ့တီဂျောင်းကျွန်းဥတီတွားနေတဲ့မာရူရာအန်ကယ်စိတ်ကန်းကနေထွက်ခွာသွားပြီးတော့မကြခင်မှာပဲအဲ့ဒီလေဟာမီးလောင်ကျွမ်းမှုဖြစ်ခဲ့တယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ဆိုင်ရာပြောခွင့်ရသူဆိုတိုပိုပါဝိုငူရိုဟိုကပြောဆိုပါတယ် လူ23ဦးတေဆုံးသွားတဲ့အပြင်တရားစင်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်တရားစင်ကျော်လောက်ပျောက်ဆုံးနေစေဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။လေရဲ့တဝက်လောက်မီးလောင်ကျွမ်းသွားတာဖြစ်တဲ့အကြောင်းအန်ဒီဘေးကနေကာကွယ်ရေးဌာနရဲ့ပြောခွင့်ရသူကမြို့တော်ရုပ်တံဌာနကိုပြောကြားခဲ့ပါတယ်။
ဟောင်ကောင်ရဲ့လူ9000နီးပါးကတစိ့တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရတဲ့အစိုးရဟာဒီမိုကရေစီလိုလားသူလွတ်တော်အမတ်လေးဦးကိုတရားစွဲဆိုခဲ့တာနဲ့ပတ်သက်လို့ကန့်ကွက်တဲ့အနေနဲ့နှစ်သစ်ကူးနေမှာချီတက်ဆန္ဒပြခဲ့ကြပါတယ်။ကျန်းသစ်စာကိုမှန်မှန်ကန်ကန်မကျိန်ဆိုတဲ့ဘသူမဆိုအစိုးရတာဝန်ထမ်းဆောင်မှုကနေပိတ်ပင်ရမယ်လို့တရုတ်ပြည်မကြီးအစိုးရကပြောခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နိုဝင်ဘာလထဲမှာဟောင်ကောင်အစိုးရကခွဲထွက်ရေးဝါဒီလွတ်တော်ကိုယ်စားလှယ်အမတ်အသစ်နှစ်ဦးကိုအလားတူတရားစွဲဆိုထားခဲ့ပါတယ်။တနင်္ဂနွေနေ့ကန့်ကွက်ဆန္ဒပြသူတချို့ဟာဟောင်ကောင်လွတ်လပ်ရေးဆိုတဲ့စာတမ်းထိုးထားတဲ့အလံတွေကိုကင်ဆောင်ပြီးတော့တရားစွဲဆိုခံရသူအမတ်လေးဦးကိုထောက်ခံတဲ့ပိုစတာတွေကိုကင်ဆောင်ထားကြပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥစံမူဝင်နဲ့မခွန်ယူတို့ကပြောပြခဲ့ကြတာပါ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီစီဇန်ကို VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်စူးစီးချက်နဲ့တင်ပြခြင်းပါတယ်။အခုဒီငင်းငင်းရေးမရသေးတဲ့မြန်မာနိုင်ငံမှာငင်းငင်းရေးရဖို့အတွက်တတ်နိုင်တဲ့များအမြန်ဆုံးလှုပ်ဆောင်ဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကဇန်နဝါရီလ1ရက်မနေ့က NRPC အမျိုးသားပြည်လဲတင့်မြင့်ရေးနဲ့ငင်းငင်းရေးဘ ਹੁ ဌာနဖွင့်ပွဲအခမ်းအနားမေကွန်းမှာတိုက်တွန်းသွားပါတယ်။အခုလိုငင်းငင်းရေးလှုပ်ဆောင်ရမှာလက်ရှိအစိုးရအနေနဲ့တမတော်နဲ့ဆက်ဆံရေးတစ်ခုတည်းကိုပဲဦးစားမပေးဘဲတိုင်းသားတွေဘက်ကပါကြည်တင်တယ်လို့ဝေဖန်မှုတွေကလည်းရှိနေတာပါ AB သတင်းတပုတ်ပေါ်အခြေခံပြီးအပြည့်စုံကိုမှတ်အင်ဂျင်နိုင်ကပြောပြပါမယ
်။2019ဇန်နဝါရီလ4ရက်ဆိုရင်မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ69နှစ်ရှိပြီဖြစ်ပါတယ်။ဒါပေမဲ့ပြည်တွင်းမှာတော့အခုတက်သည့်မငြိမ်းချမ်းနိုင်သေးပဲတိုင်းဒေသနဲ့နိုင်ငံအဖွဲ့တွေနဲ့ပဋိပက္ခတွေရှိနေတာပါ။ဒေါက်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖြစ်စဉ်တစ်နှစ်အောင်မြင်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောကြားခဲ့ပေမဲ့အချိန်အတိုင်းတာကြာရှည်သွားမဲ့အပေါ်မှာအမရဖြစ်မိကြောင်းပြောကြခဲ့ပါတယ်။ပင်လုံလိုအားလုံးပါဝင်နိုင်ရေးကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အချိန်စောနေသေးတယ်။အချိန်ပေးဖို့လိုအပ်တယ်လို့တချို့တွေကပြောနေကြပေမဲ့သူ့အနေနဲ့တော့အချိန်ဟာနောက်ကျလွန်းနေပြီလို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
။ကျွန်တော်ငြိမ်းချမ်းရေးလိုအပ်ခဲ့တာ။လူတိုင်းရောက်ခဲ့တာ။လူတိုင်းရောက်ခဲ့တဲ့အခါဆိုတော့ဒါအနည်းကိုစေတော့ရှိပါတယ်။ပထမအမှန်တကယ်ကိုသိကြတယ်။ဒီကတော့69နှစ်မြောက်တော့69ခုနှစ်ရှိတော့ကျွန်တော်နိုင်ငံကခုနှစ်ရင်းနှီးတိုင်းပြန်ပြီးဆိုတော့ဒါအချိန်ပြေလွန်လာပြီကျွန်တော်ကအချိန်ပြေလွန်လာလို့ဒီနှစ်မှာလည်းကျွန်တော်တို့အရင်ကငြိမ်းချမ်းရေးပန်းတိုင်းကိုတကယ်ကိုလက်တည်းမှာသွားနိုင်ပြီဆိုတဲ့အချိန်ဖြစ်အောင်လို့မအားလို့ကြိုးစားကြည့်ပါတယ်။ဒီနေ့ပါတယ်ရောက်တော့တယ်တဲ့ဖြောင်းဖြောင်းတော့ဘောရောက်နေပြီဆိုရှင်ကျတော့အားလုံးဝိုင်းတော့ညာစမြတ်အောင်ကျူလာပါဘာတဲ့တဲ့ဘောမှာတော့ရောက်သွားတော့ဒါတော့အစီအစဉ်ကုန်ပြီဖြစ်တယ
်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့အတွက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်ငြိမ်းချမ်းရေးရဖို့မျှော်လင့်ချက်တွေပြပြခဲ့ရတယ်လို့တိုင်းဒေသတွေကလည်းပြောပါတယ်အထူးသဖြင့်အခုလိုတက်မတော်နဲ့ဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်ပြီးအစိုးရဘက်ကဘာတစ်ခုမှဆောင်ရွက်ပေးမှုမရှိဘူးလို့ KIA ကချင်လွတ်မြောက်ရေးတက်မတော်တက်မှုရောထောင်ကပြောပါတယ
်။သူရနန်ဟာအောင်ဆန်းစုကြည်အဲဆောင်ရောင်ကအတန်ပေးဝဲရုံကလူတော်
ကအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးသူကိုယ်တိုင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးကြတဲ့ကအချင်းလေးတွေဟာအရင်ကအထက်ပိုဆိုးဝါလာတာပါ။လူတိုင်းကငင်းငင်းကြီးအကြောင်းပြောနေကြတယ်ပြောမှာပေါ့တိုင်းပြည်တည်ငြိမ်ပြီးငြိမ်းချမ်းဖို့လူတိုင်းလိုချင်တာကိုဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့27ရာစုပင်လုံညီလာခံကျင်းပတဲ့အချိန်ကစပြီးကျွန်တော်တို့အပေါ်တိုက်ခိုက်မှုတွေဟာပိုဆိုးလာပါတယ်ဒါဟုအစိုးရဘက်ကဘာမှလုံမပေးပါဘူ
းတစ်ဖက်မှာလည်းအမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်မှာလက်ရှိ NLD အစိုးရကတက်မတော်နဲ့ဆက်ဆံရေးကိုပဲဦးစားပေးနေတယ်လို့ဝေဖန်ထောက်ပြမှုတွေရှိနေတာပါအခုလိုငင်းငယ်ရေးတိဆောက်ရမှာလက်ရှိအစိုးရအနေနဲ့တိုင်းရင်းသားတွေဘက်ကပါကြည့်ဖို့လိုအပ်ကြောင်းမြမနိုင်ငံကြီးလေးလာသုံးသပ်နေသူဒေါက်တာရံမျိုးသိန်းကပြောပါတယ
် In the process of Myanmar democratization I think the national reconciliation is very important
မြန်မာဒီမိုကရေစီရေးဖြစ်စဉ်မှာအမျိုးသားပြန်လည်တည်မြဲရေးဟာအလွန်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်အတွက်အစိုးရအနေနဲ့တိုင်းရင်းသားလူနည်းစုတွေကိုရောသူတို့ရဲ့လက်နက်ကင်အဖွဲ့တွေကိုပါထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်။ဒါကြောင့်အစိုးရအနေနဲ့တက်မတော်နဲ့ဆက်ဆံရေးတစ်ခုတည်းကိုပဲဦးစားမပေးသင့်ပါဘူး
။ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ရင်အရေးကြီးဆုံးကယုံကြည်မှုတည်ဆောက်ဖို့နဲ့ဖြောက်မှတ်ပွင့်လင်းဖို့ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကတော့ပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိငြိမ်းချမ်းရေးမရနိုင်ခဲ့တဲ့အကြောင်းရင်းကိုတော့ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကုံးမှာအခုလိုထောက်ပြသွားပါတယ
်။ဒေါဘနဲ့ဒေါတာကိုအောင်နိုင်နိုင်တယ်ဆိုလို့ရှိရင်ဘာလို့နိုင်ငံမှာစစ်သားပြန်နေတဲ့အရေးအကြောင်းပါမှာရှိပါဘူး။အဓိကအကြောင်းတစ်ခုပါပဲ။ဒေါဘကိုယ့်အတွက်ကိုယ်ကိုကျင်းတဲ့စိတ်ဒေါတာကိုယ့်ဘက်ကိုမလိုလားတဲ့စိတ်ကိုယ့်ဘက်ကိုမုန်းကြည့်တဲ့စိတ်ကိုယ့်ဘက်ကိုကြိုးကျင်တဲ့စိတ်ဒီစိတ်တစ်ခုကြောင့်လို့ဘာလို့နိုင်ငံမှာဒီကြိုင်ရေးရှိရခဲ့တာဖြစ်ပါလဲ။ဒီစိတ်ကူတာရောက်ွယ်တော့မရှိဘူး။လောကကြောက်ွယ်တော့မဟုတ်ရင်တောင်မှရောကြောက်အများကြီးရောကြောက်တော့မရှိဘူး။ဒါနဲ့ဒီစားပြန်ပြန်ပြန်ပြန်ဒီကြိုင်ဖြစ်ချင်တာ။အောင်မြင်တယ်ဆိုတော့ဒီမှာရေးချင်တယ်။
မြန်မာနိုင်ငံမှာငြိမ်းချမ်းရေးအရှိတည်တံ့စေရေးအထိမ်းအမှတ်နဲ့တန်လွင်ပင်ကိုစိုက်ပျိုးပြီးနှစ်သစ်မှာလုပ်ငန်းစဉ်တွေအောင်မြင်ဖို့2019ဇန်နဝါရီလ1ရက်နေ့မှာNRPC ငြိမ်းချမ်းရေးအဆောက်အုံကိုဖွင့်လှစ်ခဲ့တာဖြစ်ပါတယ်ရှင်
။မင်းညင်နိုင်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတင်ဆက်မယ့်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော့မြန်မာနိုင်ငံရေးနှစ်ချုပ်သုံးသပ်ချက်အထူးစီစဉ်ကိုဒေါက်ခင်စိုးဝင်းကတင်ဆက်ထားတာဖြစ်ပါတယ
်2016ခုနှစ်ပြည့်ပြင်မှာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်ဖြစ်ထွန်းခဲ့တဲ့ဒီနိုင်ငံရေးစည်းဝါးရေးနောက်ပြီးတော့ဥရေရေးရာနိုင်ငံရဲ့လုံခြုံရေးစာတာတွေကိုပြန်ပြီးတော့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။ဒီနေ့ကျမတို့ဆွေးနွေးမှုဖြစ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာရံမျိုးသိမ့်ရဲ့နောက်သတင်းစာဆရာဦးစီသူအောင်မြင့်နဲ့ဥခိုင်မောင်ကြီးဒီလွှတ်တော်ကိုအများအားပြည်ပကနေစောင့်ကြည့်ကဲခတ်လေ့လာနေတဲ့ဥခိုင်မောင်ကြီးပါဥခိုင်မောင်ကြီးရဲ့အရင်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်။အဲ့တော့ကျမတို့ဒီနေ့စပြီးတော့ဆွေးနွေးချင်တာကတော့ကျမတို့ဒီ2016ခုနှစ်အတွင်းမှာအထူးကြဆုံးဖြစ်ပျက်ခဲ့တာကတော့ဒီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့တကယ်အဓိကအတိုက်ခံပါတီကြီးဘဝကနေပြီးတော့ဒီအာဏာရဥဆောင်ပါတီအစိုးရဖြစ်လာတဲ့ဖြစ်စဉ်ပေါ့နော်အဲ့ဒီမှာဒီမလ30ရက်နေ့ကနေစပြီးတော့ဒီ NLD အစိုးရအသွင်ပြုကူပြောင်းလာခဲ့တယ်ပေါ့နော်အဲ့ဒီ NLD အစိုးရအသွင်ကူပြောင်းရေးမှာဟိုချက်ချက်မွေ့မွေ့ပဲအသွင်ကူပြောင်းရေးကာလဖြစ်ထွန်းခဲ့ပါတယ်အဲ့တော့အဲ့ဒီဒီကူပြောင်းရေးကာလနောက်ပိုင်းပေါ့အခုလက်ရှိအခြေအနေဒီပေါ့ NLD အစိုးရအနေနဲ့ဘလောက်အတိုင်းဓာတိများဟိုခြေနှောင်းကိုလှမ်းနိုင်ခဲ့ပါပြီလဲရှင်
ကျွန်တော်မြင်တာတော့မှကျွန်တော်တို့ဒီကျွန်တော်တို့နိုင်ငံရဲ့တမိုင်းပေါ့လေနှစ်ပေါင်း50ကျော်မှာဒါပထမဆုံးပြည်သူလူထုကနေပြီးတော့ရွှေကောက်တင်မြောက်တဲ့သူတွေဥဆောင်တဲ့အစိုးရတက်လာတယ်ပေါ့အဲ့တော့ဒီနေ့အချိန်တွက်မယ်ဆိုရင်အစိုးရတက်တန်းကကျွန်တော်တို့6လရှိပြီ6လဆိုတာစုစုပေါင်းတက်တန်းရဲ့ကျွန်တော်တို့15ရာခိုင်နှုန်းလောက်ပြီးဆုံးသွားပြီပေါ့အဲလက်ရှိအချိန်ဒီမှာကျွန်တော်အမြင်အဖြစ်တော့ဟိုအစိုးရရဲ့ပေါ့လေဒီစွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့ဘုမလေးလေးပြောရင်ကျွန်တော်ကတော့အားမရဘူး။အဲဆိုလိုချင်တဲ့သဘောကအဲကျွန်တော်တို့ကဟာလာအခုရေတွင်တူအခုရေကြီးတော့ဖြစ်ဖို့လို့ဟိုမျောလင့်တာမဟုတ်ဘူး။သို့တော်လည်းပဲကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာတကယ့်ကိုစနစ်ကျတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဒီ6လအတွင်းမှာဘလောက်ထိအခြေခံခေါင်းတွေကိုလုံနိုင်လဲဆိုတာကိုပြန်ကြည့်တဲ့အခါကျတော့အားမရဘူးလို့ကျွန်တော်ကသုံးသပ်တာ။အဲ့ဒီအခါကျတော့ကျွန်တော်ကတိုက်တွန်းချင်တာဒါမဲ့3လအတွင်းပေါ့လေ။ဥပမာ3လနေရင်ကျွန်တော်တစ်နှစ်ပြည့်မယ်။အဲ့ဒီ3လအတွင်းမှာဟလာအစိုးရအဖွဲ့အနေနဲ့ဟလာဝင်ကြီးဌာနအလိုက်ပေါ့နော်သူတို့ရဲ့အားစာချက်အားနည်းချက်တွေကိုစနစ်တကျဆန်းစစ်ပြီးတော့နော်ပြုတ်ပြင်ပြောင်းလဲနိုင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင်ကျွန်တော်တို့2018ခုနှစ်အတွင်းမှာအစိုးရအဖွဲ့နဲ့ပတ်သက်ပြီးကျွန်တော်တို့ချင်းချင်းမမမျှော်လင့်လို့ရနိုင်ချေနည်းတယ်လို့ကျွန်တော်ကသုံးသပ်တယ်
ဟုတ်ကဲ့ပါဒီ NLD အစိုးရအနေနဲ့ကလည်းပြီးခဲ့တဲ့အစိုးရအဆက်ဆက်ပေါ့နော်သူတို့ရဲ့ဆိုးမွေကောင်းမွေကိုဆက်ပြီးလက်ခံခဲ့ရတော့သူတို့ရဲ့ဆိုးမွေအများစုပေါ့လေအဲ့ဒီအများစုကိုပြုပြင်ပြောင်းလဲဖို့ဆိုတာကလည်းသူတို့မှာအခက်အခဲတွေအများကြီးရှိပါလိမ့်မယ်။နောက်ပြည်သူလူထုတဦးချင်းစီရဲ့ပြုပြင်ပြောင်းလဲလူစိတ်ပေါ့ဘေးကနေထိုင်ပြီးဝေဖန်နေမဲ့အစားပြည်သူလူထုအားလုံးတဦးချင်းစီရဲ့စီကံဒေဝမှုပေါ့ပြည်သူလူထုတဦးချင်းစီတာဝန်သိမှုကလည်းလိုအပ်တယ်လို့ကျွန်မလည်းသုံးသပ်ပါတယ်။အဲ့တော့ဥခိုင်မောင်ကြီးအနေနဲ့ပေါ့နော်အဲဒီလွှတ်တော်ထဲမှာဒီဥပဒေပြုလွှတ်တော်ပေါ့ဒီ ဒီနိုင်ငံတကာနိုင်ငံမှာအရေးကြီးဆုံးဖြစ်တဲ့ဥပဒေပြုဒီလွတ်တော်ဒီဥပဒေပြုရေးမှန်တိုင်မှာပေါ့လေ NLD ဒီအများစုဥဆောင်တဲ့လွတ်တော်တွေဖြစ်လာပြီပေါ့အဲ့ဒီမှာရောဒီလွတ်တော်တွေရဲ့ဒီဥပဒေပြုရေးအခမ်းအနားဟောဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့သူလွတ်တော်ကအစိုးရတဲ့စာရင်ပို့ပြီးတက်တမ်းပို့ချိကြပါလေသူကအရင်စခဲ့ရတာဇန်နဝါရီ31ကနေစတာဆိုတော့ဆက်တလာရှိပါပြီတနည်းနီးပါပေါ့တနည်းနီးပါကိုကျွန်တော်ကလက်ရှိတနည်းစာလုပ်ခဲ့တဲ့ NLD အနိုင်ရပါတီရဲ့လွတ်တော်ကိုယ်စားလှယ်တဲ့လုပ်ရရဲ့ပြီးခဲ့တဲ့လွတ်တော်ငါးနှစ်တာကာလမှာဆက်တလာပဲလုပ်ခဲ့တဲ့အလုပ်တွေရှင်ထိုးကြည့်ပါတယ်ကျွန်တော်တို့ပြည်သူအစိုးရစစ်စစ်ဖြစ်လာတာကိုထောက်ခံတဲ့ကြိုးဆိုးတဲ့ပြည်သူလူထုကလည်းတအားမျှော်လင့်နေဒါပေမဲ့ပြည်သူလူထုမျှော်လင့်တယ်လို့ဖြစ်မလာတာတော့ကျွန်တော်လက်စိတ်မကောင်းဖြစ်တယ်အဲဒါပေမဲ့ဥပဒေတွေကိုသူတို့လုပ်ကြတယ်တချို့ကတဝဲဝဲလည်နေတဲ့ဟိုရက်ချင်းဥပဒေလိုပြင်လာလေးတွေတချို့တကယ်လူတို့ကရင်ပတ်နဲ့ခံစားမယ့်ဥပဒေမျိုးချက်ချင်းဖြစ်ချင်တာမျိုးတွေရှိပါတယ်တချို့ဥပဒေတွေကလေးဖြစ်နေကြံ့ကြာနေတယ်တချို့ဟိုမြောက်တီမြောက်ဥပဒေတွေရှိနေတယ်ဟိုမြောက်တီမြောက်ဆိုတာဘယ်သူမှမစော်ကားပါဘူးဥပဒေပြုထားပြီးရင်အဲ့ဒီဥပဒေကကျင့်သုံးရမှာမကျင့်သုံးနိုင်တဲ့နောက်ကနေဥပဒေမပေါ်လာသေးဘူးအဲ့တော့နေဥပဒေမရှိရင်ဥပဒေကကျင့်သုံးလို့မရတော့ဟိုမြောက်ဒီမြောက်ဥပဒေဥပဒေမျိုးလားရှိတယ်ကျင့်သုံးလို့ရလားမရဘူးအဲ့လိုဥပဒေတွေရှိတယ်အဲ့ဒီအတွက်အဲ့ဒါတွေကိုနေဥပဒေအများအကောင့်ထဲပေါ်ရမှာရှိတယ
်ဟုတ်ကဲ့ပါအဲ့တော့အဲ့ဒီနေဥပဒေအကောင့်ထဲပေါ်တာဘယ်သူမှတာဝန်ရှိတာပါလဲရှင
်ဟုတ်ကဲ့နေဥပဒေတကယ်တော့ဥပဒေပြုရေးကလွတ်တော်ဖြစ်တယ်ဒါပေမဲ့ဥပဒေတွေကိုရေးဆွဲဖို့ဥပဒေတွေကိုလွတ်တော်တင်ဖို့အတွက်လွတ်တော်ကိုယ်စားလှယ်တွေရောပြည်ထောင်စုအဖွဲ့အစည်းဝင်တွေရောမှာတာဝန်ရှိပါတယ်အဲ့တော့ဒီဥပဒေတွေကိုနေဥပဒေရှိပြီးပြီနော်ဥပဒေရှိပြီးပြီနေဥပဒေလိုတယ်ဆိုရင်သူ့ပြဋ္ဌာန်းတဲ့အတိုင်းပဲရပောင်90တွင်ဥပဒေပြုရမယ်ဆိုတော့ဥပမာရုပ်တံဥပဒေရုပ်မြင့်တန်ကြားနဲ့အတန်ထုံးရင်ဂျင်းဆိုင်ရာဥပဒေဆိုရင်နေဥပဒေပြုရတော့မှာဒါပေမဲ့မပြုနိုင်ဘူးမပြုနိုင်ရင်သူကအရင်ဥပဒေကကွာဥပဒေချိုးဖောက်နေတယ်ဖြစ်တယ်အဲ့တော့ဥပဒေကဥပဒေတန်ချိုးဖောက်တဲ့သဘောမျိုးဆက်ရောက်နေတဲ့အတွက်ဒါဥပဒေတူတူတွေမှာလည်းတာဝန်ရှိတယ်လို့ပြည်ထောင်စုအဆင့်အစိုးရဖွဲ့ဇီးဝင်တွေကလည်းမိမိဌာနအလိုက်ပြုရမယ့်ဥပဒေကိုစည်ရင်ပြုစုပြီးတော့မှနေဥပဒေပြုဖို့လို့ရင်ပြုရမှာဖြစ်ပါလေ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။အဲ့တော့ဒီနိုင်ငံတော်ရဲ့အတိုင်းအမြံပုံကူဖြစ်လာတဲ့အခြေအနေပေါ့နော်။ဦးစီးတော်အမြင့်အနေနဲ့ပေါ့။ဒီတမရဖြစ်ခွင့်မရှိဘူးပုံမှန်59စာလုံးရ။ဒီတော်ဆန်းစုကြည်နေတဲ့နိုင်ငံကောင်းဆောင်တူဦးဖြစ်အောင်ဆိုပြီးတော့နိုင်ငံတော်ရဲ့အကြံပေးပုံကူအဖြစ်နဲ့ဟိုဟိုတခုဖန်တီးပြီးတော့ဒီနိုင်ငံတော်အကြီးအကဲဖြစ်လာခဲ့တယ်ပေါ့နော်အတိုင်းနိုင်ငံပုဂ္ဂိုလ်ဖြစ်လာခဲ့တယ်အဲ့ဒါနဲ့ပတ်သက်လို့ဦးစီးတော်အမြင့်နေဒါထိရောက်မှုရှိပါသလားဒေါက်ဆန်းစုကြည်နေနိုင်ငံတကာမှာတင့်တင့်တင့်တင့်နဲ့သွားလို့လာလို့လည်းရတယ်သူကနိုင်ငံခေါင်းဆောင်တယောက်အနေနဲ့ဦးဆောင်လာပြီပေါ့နော်အဲ့ဒီအခြေအနေပေါ်မှာဒေါက်ဆန်းစုကြည်ရဲ့ဦးဆောင်မှုပိုင်းပေါ့နော်ဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲကျွန်တော်ထင်တယ်ဒီဥစ္စာကလက်တွေ့ကျတဲ့ဖြစ်ရှင်းမှုလို့ပဲကျွန်တော်ထင်ပါတယ်အဖြစ်လို့လဲဆိုတော့ဒေါက်ဆန်းစုကြည်တမရဖြစ်ဖို့ဆိုရင်ဒါအားလုံးသိတဲ့အတိုင်းပဲဖွဲ့စည်းဖို့အခြေခံဥပဒေမှာပါတဲ့ပုံမှန်59စာလုံးကိုပြင်ဆင်ဖို့လိုအပ်တယ်။ဒါပေမဲ့အဲ့ဒီဥစ္စာကိုအရှိပိုင်းမှာမလုပ်နိုင်ခဲ့ဘူး။ပြီးတော့မှနောက်ရုပ်ောက်ပွဲမှာနိုင်ပြီးတဲ့နောက်ကာလမှာလည်းညှိတာနှိုင်းတာတွေရှိခဲ့တယ်။ဒါပေမဲ့အဲ့ဒီညှိနှိုင်းနေတဲ့ဟိုကာလမှာလည်းဒီဥစ္စာအစင်မပြေဘူးလို့ကျွန်တော်တို့ဟိုကြားသိရတာပေါ့နော်။အဲ့လိုကာလမျိုးမှာဘယ်လိုပဲဖြစ်ဖြစ်ဖွဲ့စည်းပုံဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပေါ့ဒါပေမဲ့ဒီတိုင်းပြည်မှာတကယ်ပြည်သူလူရွေးကောက်တင်မြှောက်လိုက်တဲ့ခေါင်းဆောင်ကဒေါက်ဆန်းစုကြည်ဖြစ်တယ်သူဥဆောင်မယ်အဲဆိုတဲ့ခါကျတော့ဖွဲ့စည်းပုံကိုလည်းမထိခိုက်စေဘူးပြီးတော့မှလက်တွေ့လည်းကြားတဲ့ဖြစ်ရှင်းနည်းမျိုးနဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့အဲဒီအနေအထားတစ်ခုကိုဖန်တီးပြီးတော့မှအခုလိုသွားတဲ့ဟာကအခုလောဆယ်ကျွန်တော်ကြည့်လိုက်တဲ့ခါကျတော့ကျွန်တော်တို့ပြည်တွင်းမှာလည်းဘာမှပြဿနာမပေါ်ဘူးအရေးကြီးဆုံးဖြစ်တဲ့တက်မတော်လို institution တွေရတယ်ဒါကိုကောင်းကောင်းလက်ခံထားတယ်အဲပြီးတော့မှနောက်နိုင်ငံတကာကိုကြည့်လိုက်တဲ့ခါကျတော့လည်းဒီနိုင်ငံရဲ့အဓိကခေါင်းဆောင်ကဒေါက်ဆန်းစုကြည်လိုပဲအသိမှတ်ပြုထားတဲ့ခါကျတော့ကျွန်တော်ထင်တယ်ဒါဘာမှပြဿနာရှိတဲ့ကိစ္စတစ်ခုလို့မမြင်ပါဘူးဥပဒေနဲ့လည်းညီညွတ်ပါတယ်တိုင်းပြည်ရဲ့ကောင်းကျိုးနဲ့လည်းညီညွတ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒေါက်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မှာပေါ့နော်ဒီ NLD အစိုးရအနေနဲ့ဒီဥပဒေပြုရေးလွှတ်တော်ဒီအုပ်ချုပ်မှုဘိုင်းဆိုင်ရာတွေပေါ့သူတို့တွေရောဒေါက်ဆန်းစုကြည်ဒီစိတ်သွားတိုင်းကိုပါအောင်သူတို့တွေရောလိုက်နိုင်ပါရဲ့လားရှင်အခုပြီးခဲ့တဲ့နှစ်အတွင်းမှာပေါ့လေ
ကျွန်တော်မြင်တာတော့ဟိုကျွန်တော်တို့နိုင်ငံရဲ့အနေအထားပေါ့လေအဲ့နှစ်ပေါင်း50ကျော်လောက်ကျွန်တော်တို့ကအာဏာရှင်စနစ်အောက်မှာနေရတယ်။ရှင်းပြောရင်ဟိုအဖွဲ့အစည်းတွေဟလာလုံထုံးလုံးကြီးတွေအားလုံးကိုဟိုဖျက်ဆီးခံလိုက်ရတယ်။ပြီးတဲ့အခါမှာအခုချိန်ကျမှကျွန်တော်တို့ကဟလာလွန်ခဲ့တဲ့9နှစ်ကနေမှစပြီးတော့ဟလာစရတယ်။ဒါပေမဲ့တကယ်တမ်းပြောမယ်ဆိုရင်ကျွန်တော်တို့လွန်ခဲ့တဲ့ဟလာတစ်နှစ်လောက်ကမှကျွန်တော်တို့တကယ်ပြည်သူကနေရွေးကောက်တင်မြှောက်တဲ့အစိုးရဆိုတာပေါ်လာတယ်။အဲ့ဒီအချိန်မှာကျွန်တော်အမြင်ကတော့ကျွန်တော်တို့နိုင်ငံမှာတကယ်လိုအပ်တာကတကယ်အားကောင်းတဲ့အစိုးရတကယ်အားကောင်းတဲ့လွှတ်တော်။နောက်ပြီးတော့အဲ့ဒီလွတ်တော်နဲ့အဲ့ဒီအစိုးရအပြန်အလှန်ထိန်းချုပ်မှုအားကောင်းတဲ့ပုံစံမျိုးဒီလိုပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ် ဒါပေမဲ့လက်ရှိအခြေအနေမှာကျွန်တော်တုံ့တက်မိတဲ့လောက်ပေါ့လေအာနိုင်ငံတော်ရဲ့အတိုင်းအတာပုံကိုဒေါန်ဆန်းစုကြည်ညော်မှန်းတဲ့လောက်နောက်ကသူ့ရဲ့ဟိုလူတွေကလိုက်ပြီးတော့လုံနိုင်မှုအပိုင်းမှာအားနည်းနေလို့ကျွန်တော်ကမြင်တယ်။နောက်တစ်ခုကကျွန်တော်တို့ကဘာလဲဆိုတော့ဟိုလက်ရှိအခြေအနေကအချက်တဲတွေများတယ်စိန်ခေါ်မှုတွေများတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ကအားလုံးပါဝင်နိုင်တဲ့ပုံစံမျိုးကိုစဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲဥပမာအားဖြင့်ကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့အစိုးရကြီးပဲလွတ်တော်ကြီးပဲတသက်လုံနေတာမျိုးမဟုတ်ဘဲနဲ့ဟဲ့လားမိဘနိုင်ငံရေးပါတီတွေနောက်ပြီးတော့မိဘကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနောက်သတင်းမီဒီယာနောက်ကျွန်တော်တို့ဟို Facebook လိုမျိုး Social Media အဒါဒီအားလုံးရဲ့ပေါ့လေဝန်းရံမှုနဲ့အတူကျွန်တော်တို့ဟာစနစ်တကျတွားနိုင်မှကျွန်တော်တို့တိုင်းပြည်ရဲ့ဟိုနိုင်ငံရေးအပြောင်းလဲဟာပို့ပြီးတော့အားကောင်းဒါလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
ဟုတ်ကဲ့ပါဟိုငင်းညာရေးနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဒီငင်းညာရေးကဒေါ်အောင်ဆန်းစုကြည်ကနေပြီးတော့27ရာစုပြည်လုံးညီလာခံကိုဥတည်နေပါပြီအဲ့တော့အဲ့လိုဥတည်နေတဲ့အချိန်ထဲမှာပဲဒီလက်မှတ်ရေးထိုးတဲ့ NCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့ NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေတော်တော်လေးပေါ့လေဟိုအရှုပ်ရှင်းနေလည်းအများကြီးဖြစ်နေကြတယ်အခုလောလောဆယ်မှာပဲတိုက်ပွဲတွေလည်းဖြစ်နေကြတယ်ဆိုတော့အဲ့ဒီတိုက်ပွဲတွေအဆုံးတိုက်ရေးအတွက်ကိုဟိုဒေါ်အောင်ဆန်းစုကြည်အနေနဲ့ပေါ့နော်ဒီဟိုစစ်တပ်ဘက်ကရောဒီဘက်ကလက်နက်ကိုင်အင်အားစုဘက်ကရောသူ့အနေနဲ့ဖြောင်းပြတဲ့ဟာမျိုးတွေပါလေပေးနိုင်ပုံများရှိလားရှင
်အဲ့ဒီဥစ္စာကဒေါန်ဆန်းစုကြီးတက်လာကလေးကသူကျွန်တော်နားလေတဲ့လောက်ကတော့သူနံပါတ်1ဥစ္စာပေးပဲတိုင်းပြည်မှာဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဒီခုနကတော့လက်နက်ကင်ပြည်ပခါတွေရှိနေရင်တိုင်းသားစီလုံးညီမှုမရှိရင်ဘယ်လိုမှလုပ်လို့မရဘူးဆိုတာသူနားလေတယ်တကယ်လည်းအဲ့ဒါကိုကောက်တယ်ပေါ်တယ်ဒါပေမဲ့ပြည်ပခါတွေရဲ့တဘာဝကအခုဘာဖြစ်နေတယ်လဲဆိုတော့အခုကျွန်တော်တို့ကရှေ့အစိုးရအဖွဲ့တော်ကဆိုရင်ပြည်ပခါကဘယ်နှစ်ဘက်ပဲရှိတယ်အစိုးရတပ်မတော်ကတစ်ဖက်ပြီးတော့မှလက်နက်ကင်တိုင်းသားတွေကတစ်ဖက်အခုကျတော့ကျွန်တော်တို့ကပို့ပြီးတော့အားကောင်းသွားတာကဒီလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရနဲ့လွှတ်တော်ကလည်းဘက်တစ်ဖက်အနေနဲ့ရှိလာတယ်ဆိုတော့အင်အားစု၃ခုပေါ့ဒီအင်အားစု၃ခုမှာရေရှည်ပြည်ပခါဖြစ်လာကြတဲ့အခုဆိုရင်တပ်မတော်နဲ့လက်နက်ကင်တိုင်းသားတွေရှိတယ်ဒါကိုဒေါန်ဆန်းစုကြည်ဥဆောင်တဲ့အစိုးရအဖွဲ့ကပြင်းငိမ့်သွားအောင်ကြားဝင်ပြီးတော့သူလုံနေတယ်လုံမဲ့အစီအမံတွေကိုလည်းသူသေးသေးချာချတယ်အဲသေးချာချနေပြီမဲ့ဒီဘက်နှစ်ဘက်ကိုကျွန်တော်ပြန်ကြည့်တဲ့အခါကျတော့တပ်မတော်ဘက်ရှိတယ်လက်နက်ကင်တိုင်းသားတွေဘက်ရှိတယ်အဲလက်နက်ကင်တိုင်းသားတွေဘက်မှာလည်းနှစ်မျိုးတစ်ခါပြန်ရှိတယ်တခုကတော့ဒီအပြစ်ခတ်ရစေးလုပ်ပြီးတော့မှအခုငင်းငယ်ရေးလုပ်ငန်းစဉ်တွေရှေ့ဆက်သွားနေတဲ့ခင်ယူဥဆောင်တဲ့အုပ်စုရှိတယ်နောက်တစ်စုကတော့ခုလေးလက်မှတ်မထိုးသေးဘူးတိုက်ပွဲတွေအကြီးကြီးဖြစ်နေတဲ့ကရရီဥဆောင်တဲ့အုပ်စုတွေရှိတယ်ရှိတော့အဲဒါကျွန်တော်ပုံပွင့်လေးလေးပြောမယ်ဆိုရင်တော့ဒီဟာတွေနဲ့ပတ်သက်လို့ဒေါ်စုကဘလောက်ပဲစေစပ်တော်ညာလဲပဲအင်အားစုတစုတစုကဒီငင်းငယ်ရေးကိုမလိုလားဘူးဆိုရင်ဒါလောက်ရတာတော်တော်ခက်တယ်ဒါကျွန်တော်ဟိုပုံပွင့်လေးလေးဝေဖန်ရမယ်ဆိုဥပမာ KIA ဆိုရင်ဟိုရှေ့ပိုင်းမှာကလေးကထားပါတော့ဒီပြီးခဲ့တဲ့ NC လက်မှတ်ထိုးတော့ဆိုရင် तू ကလက်မှတ်ဘာလို့မထိုးလဲဆိုတော့အကြောင်းတစ်ချက်ပြရတယ်အဲ့ဒါဘာလဲဆိုတော့အကုန်လုံးပါဝင်ပေးမရလို့သုံးဖွဲ့ကိုဟိုခြံခဲ့တယ်ပေါ့နော်သုံးဖွဲ့ဆိုတာကကိုကန့်ရှိတယ်အဲပြီးတော့မှတောင်းပလောင်ဖွဲ့ရှိတယ်ပြီးတော့မှအေးရခိုင်ဖွဲ့ရှိတယ်အဲ့တော့နောက်ပိုင်းကာလမှာကျွန်တော်တို့မျှော်လင့်တာကတော့ဒီသုံးဖွဲ့ပါဝင်လာအောင်ဘယ်လိုမျိုးဆက်ပြီးတော့ညှိနှိုင်းတယ်ဆိုရင်ဒါက NCA စာချုပ်မှာပြည့်စုံသွားမှာပေါ့ဒါပေမဲ့အဲ့လိုမဟုတ်ဘူးအဲ့တော့ KIA အဖွဲ့ကအဲ့ဒီသုံးဖွဲ့ကိစ္စကိုထပ်မပြောတဲ့ဘဲနဲ့နောက်ထပ်အစ်စ်အစ်စ်တွေကထပ်တင်လာတယ်ထပ်တင်လာတဲ့စီမှာနောက်ဆုံးဆိုပါတင်လာလဲဆိုတော့အချက်၈ချက်တင်ထားတယ်၈ချက်ကိုဒါဆွေးနွေးပြီးအဲ့ဒီတော့မှသာ NCA ထိုးမယ်ဆိုတာတခါလာတယ်အခုနောက်ဆုံးမှဆိုရင်ဆွေးနွေးမယ်ဆိုရင်တော့မှတဖွဲ့ချင်းလည်းမဆွေးနွေးဘူးအဲပြီးတော့မှဒါ၄ဖွဲ့ပေါင်းပြီးဆွေးနွေးမယ်ပါညာဆိုတော့အဲ့ဒီလိုအခက်အခဲအကြက်တဲတွေကိုဒေါ်စန်းစုကြည်ကဟိုရင်ဆိုင်နေရတယ်ရင်ဆိုင်နေရတဲ့အခါကျတော့ပြည်ပခန့်တွေရဲ့သဘောသဘာဝကဘက်တဖက်ဖက်ကဒီလိုမျိုးဟိုဘာလဲလိုက်ပါလာခြင်းမရှိဘူးဆိုရင်လောက်ရတာတော့ခက်တယ်အဲ့တော့အဲ့ဒီဥစ္စာကိုဒေါ်စန်းစုကြည်ကစစ်စက်ညှိနှိုင်းမှုနဲ့ပြည်လဲအောင်တော့သူစူးစမ်းရမှာပဲဒါပေမဲ့လွယ်သလားဆိုတော့ကျွန်တော်ထင်တယ်မလွယ်ဘူးလို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဒါမဲ့2019ခုနှစ်မှာနှစ်သစ်မှာအလုံးစစ်ပွဲတွေငြိမ်းချမ်းပြီးတော့ငြိမ်းချမ်းရေးရအောင်လို့ကျွန်တော်တို့ဆုတောင်းကြပါစို့ဟုတ်ကဲ့ဟုတ
်ကဲ့
ကျေးဇူးများကြီးပ
ါ Talking Soven Season ဆွေးနွေးတင်ဆက်တဲ့2016မြန်မာနိုင်ငံရေးနှစ်ချုပ်သုံးသပ်ချက်အထူးစီစဉ်ကိုနားဆင်ကြရတာဖြစ်ပါလေခင်ဗျာမကြခင်မှာမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားသတင်းတွေကိုနားဆင်ရမှာပ
ါ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American Tan ရဲ့တင်းလာနေမနေ့ပဲအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းမီတာ30နဲ့40 50နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ဝဲအစီအစဉ်မှာတော့မြန်မာပြည်မှပေးစာများကဘာတလွားကနေထူးခြားတဲ့သတင်းတွေနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော
့အခင်းဖြစ်ပွားပြီးချိန်ကလေးကအစိုးရပိုင်းမြန်မာသတင်းစင်ဟာမောင်တော်မှာအခြေစိုက်ပြီးအဲ့ဒီဒေသကသတင်းတွေကိုရယူဖော်ပြခဲ့ကြပါတယ်ဒါပေမဲ့သတင်းဖြန့်ချီမှုဟာထိရောက်မှုလည်းမရှိခဲ့ပါဘူး
။နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့မအေးတန်တာကျော်စီစဉ်တင်ဆက်မဲ့အထူးစီစဉ်ကိုနားဆင်နေပါပြီ
။ထင်လာနှစ်တပါလို့မြန်မာပြည်ကပေးစာများအစီအစဉ်ကနေနှုတ်ခွန်းဆက်တာပါလေရှင်။နှစ်တစ်နှစ်ကုန်လွန်ပြီးတော့နှစ်တစ်ကိုကူပြောင်းတဲ့ဒီကနေ့နှစ်ဆန်းတည့်ရက်နေ့မှာတော့ပြီးခဲ့တဲ့2016တနှစ်တာသောရရှင်နေရေးကြပြောကြတဲ့အထက်ကမြန်မာပြည်ရဲ့ထူးခြားတဲ့ဖြစ်ရပ်လေးတွေနဲ့သောရရှင်နေရေးလာကြတာတွေကိုပြောပြပေးခြင်းပါလေ။ပြီးခဲ့တဲ့နှစ်အစောပိုင်းတုန်းကမြန်မာနိုင်ငံမှာအရသာအစိုးရအသစ်တက်လာလို့ကြိုးဆိုပါတယ်ဆိုတဲ့သောရရှင်နေရဲ့အစာတွေကိုအပိလာမှာကျွန်တော်တို့ဖော်ပြနိုင်ခဲ့ပါတယ်နော်။အဲဒီကအစာတွေထဲမှာဆိုရင်တော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဟာတရားဝင်တာဝန်တွေကိုစတင်ထမ်းဆောင်ဖို့ပြည်အောင်စုလွှတ်တော်မှာဗိုလ်ချုပ်နေကကတိသစ္စာပြုခဲ့ကြပါတယ်။နှစ်ပေါင်း90ကျော်အတွင်းမှာပြည်သူတွေတခဲနဲ့မဲပေးရွေးချယ်ခဲ့တဲ့အရတားအစိုးရအာဏာလွှဲပြောင်းယူတဲ့သမိုင်းဝင်အခမ်းအနားကိုတော့နိုင်ငံပိုင်ရုပ်သံရေဒီယိုနဲ့လွှတ်တော် Channel တို့ကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။အဲလိုမျိုးအရတားသမရဦးထင်ကျော်တက်လာပြီးတော့မြန်မာနိုင်ငံအပြောင်းလဲအတွက်သမိုင်းမှာတကယ်ကိုမှတ်တမ်းတင်လောက်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့သောရရှင်နေကျွန်တော်တို့ VOA ကနေပြီးတော့ရုပ်မြင်သံကြားထုတ်လွှင့်ပေးတဲ့သတင်းကိုကြည့်ရှုပြီးတော့အခုလိုမျိုးရေးလာကြပါတယ်။အောင်အောင်ကျော် NLD ဆိုတဲ့သောရရှင်ကအစိုးရလက်ထက်မှာအလုပ်အကိုင်အခွင့်အလမ်းနဲ့လူအခွင့်အရေးတွေထင်သာမြင်သာရှိစေချင်ပါတယ်လို့ရေးလာပါတယ်။မင်းထောအောင်ဝင်းဆိုတဲ့သောရရှင်ကတော့ VOE ကနေပြီးတော့သမရအကြောင်းကိုပြည်သူတွေအများသိအောင်လို့နိုင်ငံရေးအမြင်တို့နဲ့တောင်းဆိုအားဖော်ပြပေးစေချင်ပါတယ်ဆိုပြီးတော့တောင်းဆိုလာတာပါ။ငိမ်းမျိုးဆိုတဲ့ Facebook အကောင့်မှာလေသမရကြီးခင်ဗျာကျွန်တော်တို့ကိုတိုင်းပြည်မှာပဲငိမ့်ညံ့စွာနဲ့လောက်ကင်စားတောက်ချင်ပါလေသမရကြီးအလုံးလက်မဲ့ဖြစ်နေကြတဲ့ကျွန်တော်တို့ပြည်သူတွေအတွက်အလောက်ကင်အခွင့်အလမ်းတွေဖန်တီးပေးစေချင်ပါလေသမရကြီးကျမ်းပါပါစေပြည်ပရောက်ရွှေမြမာတယောက်ဆိုပြီးတော့ရေးလာပါတယ် User ကြီးအောင်ဆိုတဲ့ Facebook မှာလေစစ်ကြုံဘွားကနေလွတ်မြောက်သွားတဲ့နေ့တနေ့ပါနောက်နာကမှာငိမ့်ညံ့ပြီးတော့တဖြည်းဖြည်းတိုးတက်လာသောမြန်မာနိုင်ငံတော်ကြီးကိုကြိုဆိုပါတယ်ဆိုပြီးတော့ပြောလာပါတယ်ရှင်မြမသမိုင်းတွေထင်ရှားအရေးပါလာတဲ့နောက်ထပ်ဖြစ်ရပ်တစ်ခုကိုပြပါဆိုရင်တော့အဟိုလာကုံပိုင်းမှာကျင်းပသွားတဲ့27ရာစုပင်လုံညီလာခံပဲဖြစ်ပါတယ်။ဒီညီလာခံကြီးနဲ့ပတ်သက်ပြီးတော့ VOA Facebook အစာမျက်နှာပေါ်မှာရေးလာကြတဲ့အမှတ်ချက်တွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်ရှင်။တူတူညီညီရည်ရည်ပြုံးပြုံးမင်ဒိုးလင်များတွေ့ရေးထားဝစဉ်27ရာစုပင်လုံညီလာခံကြီးတွင်သားချင်းများနဲ့ပျော်ပျော်ရွှင်ရွှင်တောင်ပေါ်မြေပြင်အခွဲကြားစိတ်မှမထင်ဆိုပြီးတော့အစာချီပြီးတော့ကြပြဆန်ဆန်စားလေးတစ်ပိုက်နဲ့အတူရေးလာတဲ့သောရရှင်ဆိုင်းဆွေမောင်က
ဘယ်သူရှင်လို့တူပါတော့နိုင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့မိန့်ခွန်းစကားတွေဟာပညာရှိပြည်ပြည်အစွန်းမပါမစီမကြကြပြောသွားတာဂုံယူဝမ်းမြောက်မိပါတယ်ဗျာအချိန်ကတပြေးကြီးပြည်သူသိအောင်ပုံလင်းမြင်တော်မှုနဲ့ထုတ်လင်းပေးတဲ့မြမအသံ MRTV သတင်းဌာနနဲ့တာဝန်ရှိသူအားလုံးကိုလည်းကျေးဇူးတင်မိပါတယ် TV ဖန်သားပြန်မှာကြည့်ရှုနေတဲ့ယောသားအပြစ်မဲ့တဲ့ဒိုင်းရင်သားညီကိုမောင်နှမများရဲ့မျက်ဝန်းတွေမှာဝန္တာပီတိမျက်ရည်လည်လို့ပျော်မဆုံးမော်မဆုံးနဲ့27ရာစုပင်လုံညီလာခံကြီးကျင်းပနိုင်တဲ့အတွက်အမောင်တို့အောက်ကထွက်ပေါ်လာတဲ့ငင်းချမ်းရင်တမိုင်ကြောက်စာတိုင်ကြီးကိုကူညီဝမ်းဝန်းလို့လက်ခုဩဘာများနဲ့တောတော်ညံကဘာကတိအောင်ကြိုးစိုးထောက်ခံခဲ့ကြပါတယ်ဗျာ
ဒီမှာပြိုင်တူတွင်းရင်ရွေးနိုင်ပါသည်ဆိုပြီးရေးလာတဲ့သောရရှင်ကတော့ချစ်ချီမောင်ဖြစ်ပါတယ်
အေဂျန်တာယာပီခင်မီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်သစ်စီကိုအမေစုနဲ့အတူပြည်သူအလုံးပြိုင်တူချီတက်ကြပါစို့မူလာတန်းဖတ်စာမှာသင်ခဲ့ဘူးသလိုပြိုင်တူတွန်းရင်ရွေးနိုင်ပါသည်ပေါ့ဗျာ
သရရှင်ခင်းနှင်းပြုံးကလည်းပင်လုံးမှတမိုင်းသစ်စာတက်တဲ့ဆိုပြီးတော့အခုလိုမျိုးကြပြလေးတစ်ပုတ်ရေးဆက်ပြီးတော့ပို့လာပါတယ်ဝေမျှပေးကြပါတယ်ရှင
်အစုလိုက်ထင်းစီတင်မကွဲမဲ့နွားအုပ်ပိုက်ကိုချီပြန်တက်မဲ့ရွှေဟင်းသားများစီလုံးချင်းရဲ့ခွန်အား ရွာချတဲ့မိုးရေပေါက်လေးများတစ်ဆက်ချင်းတစ်ဆက်ကြွေတက်မြောင်းငယ်များစွာချောင်းငယ်များစွာမြင့်ငယ်များပမာပေါင်းစုဆုံးလာအမိရဲ့မြကြီးအရာနှလုံးများစွာမှသည်စီတဲမုံများစွာမှသည်တောင်ပမာစီစီလုံးချင်းနဲ့အာသစ်မွေးပြီးညင်ညွတ်ကြမဲ့သူသွေးသားများသည်ပြန်အသစ်စားကြမည်ပြည်တော်စုရဲတဲ့အမိမြမပြည်
ဗရမညာမြေအညံ့ပန်းဗရမညာမြေဆိုတဲ့တော်ရှင်ကဘာပဲဖြစ်ဖြစ်ငြိမ်းချမ်းရေးအတွက်ပထမအခြေလှမ်းအစားကိုလှလှလှလှကြိုးဆိုလိုက်ပါတယ်တဲ့အစိုးကျော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်း27ပင်လုံးညီလာခံတက်ရောက်လာကြတဲ့လူကြီးမင်းတွေနဲ့တကွတိုင်းသားညီကိုမောင်နှမတွေအားလုံးစိတ်ချမ်းသာစွာနဲ့အောင်မြင်စွာပြီးဆုံးပါစေတဲ့ဟုတ်ကဲ့ပါ27ရာစုပင်လုံးညီလာခံရတော့စနေနေ့ကပဲအောင်မြင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်နော်တော်ရှင်အောင်အောင်ကျေးလာတဲ့စာမှာသူမသိလို့မေးလာတဲ့အချက်တစ်ချက်ကိုတခြားသောရရှင်တွေလည်းသိကြမှထင်လို့ကျွန်မဒီစာကိုလည်းပြန်ကြားပေးခြင်းပါတယ်နော်ဒီသောရရှင်အောင်အောင်က
ပင်လုံအရန်ကိုလေးနဲ့တဲ့အတိတ်ပဲရှိတဲ့စကားလုံးမှာ27ရာစုပင်လုံကခွတ်ထွက်ရေးလုံးဝမဟုတ်ကြောင်းကိုပွဲမကျင်းပခင်ကတည်းကကြားခဲ့ရပါတယ်ဇာတန်းအသီးသီးနားထောင်ပြီးတော့ပြည်နယ်ခွတ်ထွက်ရေးဆိုတဲ့အတန်ကအတော်များကြပါတယ်ညီညာရေးသင်္ကေတအဖြစ်ထင်းတစည်းကိုချိုးနေတဲ့ရုပ်ထုကြီးကိုမြင်အောင်မိပါတယ်ချိုးလို့မချိုးပါဘူးအခုကစူးစီးနေတဲ့ထင်းချောင်းတွေပြကြသွားလိမ့်မလားစိုးရိမ်မိပါတယ်တိုင်းသားညီကိုမောင်နှမအားလုံးမြမပြကြီးငြိမ်းချမ်းပါစေလို့ဆုတောင်းကြပါစို့လို့ဆန္ဒပြုရင်
းဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုအောင်ပြောသလိုပဲဒီပြည်နယ်ခွဲထွက်ရေးဆိုတဲ့အသံတွေအတော်များနေပါတယ်ဆိုလို့ဒါကိုတော်ရရှင်နေလဲရှင်းရှင်းလင်းလင်းသိရအောင်လို့ကျမတို့ညီလာခံတစ်ချက်နေပြီးတော့မှသွားပြီးတော့သတင်းယူထားတယ်ကျမတို့ရဲ့သတင်းတော့ကိုသားညွန့်ကိုဒါနဲ့ပတ်သက်ပြီးတော့ဘာတွေများပြောနေကြလဲမေးကြည့်ရအောင်ပါနော်ကိုသားကတော့ဒီတော်ရရှင်ရဲ့စာကိုကိုသားနဲ့ဖတ်ထားသလိုပေါ့နော်ဒီတော်ရရှင်ရဲ့စာကိုကြည့်ရတာလဲစိုးရိမ်နေတဲ့ပုံမှာပဲဒီလိုမျိုးရေးထားတယ်ဆိုတော့လေပြည်နယ်ခွဲထွက်ရေးနဲ့ပတ်သက်ပြီးတော့ဆိုတော့ဒီပင်လုံးညီလာခံမှာသူတို့ဆွေးနွေးကြတဲ့အချိန်မှာအဓိကအဲ့လိုအတန်များထွက်နေလို့ဒီလိုမျိုးစိုးရိမ်စရာဖြစ်လာတာလားရှင
်အဲ့ဒါကတော့နားလည်မှုလွဲတာပါလွဲရဆိုတော့အရင်တုန်းကစစ်စုအစစ်တချောလုံးဝါလက်ချက်ကြီးသူလုတ်ခဲ့တဲ့အခါကျတော့ဆော်ရဆိုလို့ရှိရင်ခွဲထွက်ရေးဖြစ်တယ်ဆိုပြီးတော့တာမန်ပြူရင်မကောက်ဘူးတချို့နိုင်ငံကြီးဆိုရှာလူရစာအလိုအတိတ်ပဲလွဲကောက်နေတာတော်များရှိပါတယ်တကယ်တမ်းသူတိုင်းသားတွေဒီညီလာခံမှာတင်ခဲ့တဲ့ဆော်ရန်နေမှာသူပြောတဲ့ server ကတော့ကိုပိုင်းပြတန်းခွင့်ဖြစ်ပါတယ်တကယ်ကြောင့် server ဆိုတဲ့မြစ်သားရကဒီဖီမကြီးမှာရှိတဲ့ဘဟုအစိုးရနဲ့တိုင်းပြည်သားကြီးတွေနောက်တစ်ခါပြည်နယ်မှာရှိတဲ့အစိုးရတွေကြားမှာအနာခွဲဝီကြီးပေါ့နော်အနာခွဲဝီကြီးဆိုတာရင်းတော့ကျွန်တော်နိုင်ငံမှာကဘူးဆူရအကုန်ချုပ်ကင်ထားတာဒါပေမဲ့နောက်ပိုင်းမှာပြည်နယ်ဆူရတွေနောက်တက်ကဆန်ရတိုင်းတိုင်းနဲ့ပြည်နယ်လိုက်လူမျိုးတွေရဲ့လုတ်ပိုင်ခွင့်ကြီးပို့ပြီးတော့ရှိတာပို့အတွက်ဟိုဒီအနာခွဲဝီကိစ္စပါအနာခွဲဝီကိစ္စကိုအဓိကထားပြီးတော့ပြောကြတာပါ
ဟုတ်ကဲ့ဟိုကျမတို့ American ပြည်တော်စုဒီ VOA ရုံးဆိုင်တဲ့ American ပြည်တော်စုဆိုရင်လည်းဒီပြည်တော်စုစနစ်ပေါ့ Federal စနစ်နဲ့ပဲအုပ်ချုပ်နေတာပဲเนาะဟိုဒီပြည်နယ်တွေကလည်းပြည်နယ်အစိုးရရေနောက်တော့ပြည်တော်စုအစိုးရနဲ့ပြန်ပြီးတော့ဆက်သွယ်ပြီးတော့အုပ်ချုပ်နေတာပဲ
ဟုတ်ပါတယ်ခုနပြောလိုပါဟိုတကယ်တော့ Federal စနစ်ကအမျိုးမျိုးရှိရလीအိန္ဒိယမှာလည်း Federal American နဲ့ Federal Russia နဲ့ Federal စနစ်ကနိုင်ငံတော်များမှာကျင့်သုံးနေ Federal စနစ်ကအမျိုးမျိုးရှိနေအခုဒီစနစ်ပွဲမှာလည်းဒါကိုပဲစနစ်ကြတာပါblue federal မျိုးကျင့်သုံးမလဲ blue federal မျိုးသွားမလဲဘယ်လောက်ထိအာဏာခွဲဝေးအစ်စင်လောက်ကြောင်းလဲဒါကိုဆွနေကြတာပါခွဲထွက်ရေးကိစ္စကိုပြောနေကြတာမဟုတ်ပါဘူ
းပင်လုံညီလာခံနဲ့ပတ်သက်ပြီးတော့နေပြည်တော်မှာသွားပြီးတော့တည်င်းယူနေတဲ့ကိုသားညွန့်ကဒီကိစ္စနဲ့ပတ်သက်လို့မေးလာတဲ့သောရရှင်တွေကိုပေးစာခံတာမှာပြန်ပြီးတော့ဖြေကြားပေးသွားခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံမှာဩဂုတ်လ24ရက်နေ့ကနှစ်ပေါင်းများစွာအတွင်းမှာအဆိုးရွားဆုံးဖြစ်နေငရင်လှုပ်သွားခဲ့လို့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေစာရီရေးသားလာကြတာကိုဖော်ပြပေးချင်ပါတယ်ရှင်ခင်တန်းကြီးဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့
အားလုံးသောတတ္တဝါအပေါင်းဘေးရန်ခက်သိမ်းငြိမ်းကြပါစေ။ရှီဟောင်းဖျားတွေလည်းအမြန်ဆုံးပြုပြင်ထိမ့်သိမ်းနိုင်ပါစေလို့ဒီတဘာဝဘေးကမရှောင်နိုင်ပေမဲ့လည်းအပြက်အစီးအနည်းဆုံးနဲ့အန္တရာယ်ခက်သိမ်းငြိမ်းကြပါစေလို့မြစ်တာပို့ပါရရှင်
။ဒီငရေလှုပ်တဲ့ကိစ္စမှာဒီသတင်းဌာနတွေတစ်ခုနဲ့တစ်ခုဒီဘဲအကွာဝေးလဲဆိုပြီးဖော်ပြနေတာတွေမတူပါဘူးဆိုပြီးရေးပြီးမေးလာတဲ့ Facebook ပေါ်ကပရိသတ်ကတော့အစေရဖြစ်ပါတယ်။
ဘသူ့ကိုယုံရမှာလဲအရေးကြီးသတင်းတွေမှာတယောက်တစ်ပေါက်မဖြစ်သင့်ပါဘူးသတင်းဌာနတစ်ခုက6မြို့အရှေ့ဘက်16မိုင်ခန်းနဲ့နောက်တစ်ခုက6မြို့အနောက်ဘက်12မိုင်ခန်းနဲ့
ဟုတ်ကဲ့ပါဒီမှာနောက်ထပ် VOA Facebook ပရိသတ်တစ်ယောက်ကတော့သူ့ရဲ့အမေကိုဖြစ်ထားပေးပါတယ်ကိုဆန်းလွင်ဖြစ်ပါတယ်ကိုဆန်းလွင်က
မြမရင်ကျမှုမွေနေ့တွေပျက်စီးဆုံးရှုံးခဲ့ရတာကတော့ရှင်နဲ့အမြထိခိုက်ခံစားရပါလိမ့်ဗျာ6မြို့နောက်ဘက်အရာဝတီမြို့နောက်ဘက်ကမ်းမှာရှိတဲ့စိတ်ဖြူမြို့နောက်ဘက်12မိုင်ခန်းထမင်းချောင်းရွာအနီးပါ
သူကတော့ဒေတာကံမလို့လားမသိပါဘူးဒီရွာနဲ့အတိအကျပြောလာပါတယ်ကျမတို့ဒီနိုင်ငံတကာသတင်းတွေမှာဖော်ပြနေတာကတော့ဒီ US Geological Survey American ဘူမိတိုင်းတာရေးဌာနရဲ့ဒီ တိုင်းတာအတွက်ချက်ချက်အများစုပြီးတော့နိုင်ငံတကာသတင်းတွေမှာဖော်ပြကြတာကတော့သူက25ကီလိုမီတာ6မြို့အနောက်ဖက်25ကီလိုမီတာအကွာကိုဗဟိုပြီးတော့လှုပ်တာဖြစ်ပါတယ်25ကီလိုမီတာဆိုတော့ဒီမိုင်နဲ့တွက်ချက်လိုက်ရင်တော့15မိုင်ခွဲကျော်ကျော်ဖြစ်ပါတယ်ရှင်15မိုင်ခွဲကျော်ကျော်ဒါကြောင့်မလို့တချို့သတင်းတွေမှာလည်း16မိုင်လို့ပြောကြပါတယ်ဒါမဲ့လေမြန်မာနိုင်ငံကဒီမြန်မာအစိုးရထုတ်ပြန်တဲ့သတင်းတွေမှာတော့6မြို့နဲ့အနောက်ဖက်12မိုင်အကွာကိုဗဟိုချက်မှလောက်ပြီးတော့ငရင်လှုပ်သွားပါတယ်လို့ရေးထားတာရှိပါတယ်ဒါကတော့သောရရှင်တွေသိထားဖို့ပါနော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ Facebook သောရရှင်ဦးသားမြင့်က
တေချာတော်တခုကတော့ငလျင်ကမြေအောက်အတော်နဲ့နဲ့မှလှုပ်တာဖြစ်ပြီး84ကီလိုမီတာကျော်နဲ့လို့ပါ6မြို့နဲ့ငလျင်ဗဟိုချက်12မိုင်ပဲဖြစ်ဖြစ်16မိုင်ပဲဖြစ်ဖြစ်အီတလီမှလို့10ကီလိုမီတာအနက်မှလှုပ်တာလားဆိုရင်ပကံဖျားတွေစစ်စစ်ညံ့ညံ့ဖြစ်သွားမှာကံကောင်းတယ်မှတ်ပ
ါဒီသောရရှင်ပြောတဲ့အချက်ကလည်းမှန်ပါတယ်ဒီ12မိုင်အကွာကနေလှုပ်တာပဲဖြစ်ဖြစ်16မိုင်အကွာပဲဖြစ်ဖြစ်ဒီလောက်မိုင်အကွာကိုအဝေးလောက်နဲ့သူကထူးထူးခြားခြားရိုက်ခတ်မှုမရှိဘဲနဲ့ဒီမြေအောက်ဘယ်နှမိုင်ကိုဗဟိုပြုပြီးတော့ရိုက်တာလဲဆိုတာကဒီမြေငရင်ပြင်းထန်မှုပေါ်မှာအများကြီးတက်ရောက်မှုရှိစေတာပါဒီသောရရှင်ပြောသားသလိုပဲအီတလီနိုင်ငံမှာကပြည်အားက 6.2 ပဲရှိလို့ကျွန်တော်တို့မြန်မာနိုင်ငံ 6.8 ထက်နည်းပေမဲ့လေသူကမြေအောက်10ကီလိုမီတာကိုပဲဗဟိုပြုပြီးတော့လှုပ်သွားတာမလို့ဒီတစ်မျိုးလုံးဒီပါဒုက္ခရောက်သွားရတာဖြစ်ပါတယ်10ကီလိုမီတာဆိုတော့6မိုင်လောက်ပဲရှိတာပါကျွန်တော်တို့မြန်မာနိုင်ငံကတော့မိုင်50ကျော်ကိုဗဟိုပြုပြီးတော့လှုပ်သွားတဲ့အတွက်ကြောင့်မလို့အရန်နဲ့နဲ့ကိုဗဟိုပြုပြီးတော့လှုပ်တယ်လို့ပြောရမှာပါသောရရှင်ကိုမျိုးမင်းအကမြန်မာနိုင်ငံကပကံဖျားတွေပြုတ်ပြတ်တာနဲ့ပတ်သက်ပြီးအခုလိုပြောလာပါတယ်
ဘာသာစကားတယောက်အနေနဲ့စိတ်မကောင်းပါဘူးပကံရှုကင်းကိုအရင်သဘောကျပါတယ်မြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေရဲ့အဖိုးမပြတ်နိုင်တဲ့ရှေးလက်ရဟောင်းတွေပျက်စီးတာကိုအရင်နှမျောမိပါတယ
်ဒီသောရရှင်ကဘာသာကြားဖြစ်ပါတယ်တဲ့သူ့လိုပဲနောက်ထပ်ဘာသာကြားသောရရှင်တယောက်ဖြစ်တဲ့မိုဟာမက်အန်ဝါမူဆာကလည်းအခုလိုရေးလာတာပ
ါပကံရဲ့ဆုံးရှုံးမှုတွေနှမျောတတ်ဝန်နေခြင်းကတင်းတို့နဲ့ထပ်တူထပ်မြပါကျွန်တော်မြန်မာနိုင်ငံသားပါကျွန်တော်အစ္စလမ်ဘာသာဝင်တယောက်ပါ
ဟုတ်ကဲ့ပါဒါကတော့မြန်မာနိုင်ငံကဒီဗုဒ္ဓဘာသာမဟုတ်ပေမဲ့လည်းမြမရှေဟာအဝင်နစ်ကိုချစ်မြတ်နိုးတဲ့မြန်မာနိုင်ငံသားတွေနှမျောတတ်တာကြောင့်ရေးလာကြတာပါဒီသောရရှင်နဲ့ရေးလာတာကိုကိုမင်းကတော့
တမီတဲ့နေဒီတဲ့တောက်တဲ့မြန်မာနိုင်ငံသားတိုင်းတယောက်ကိုတယောက်စာနာနားလည်မှုဆိုတဲ့မုံမြတ်တဲ့စိတ်ထားလေးတွေထားနိုင်ကြပါစေ
တနိုင်ငံထဲမှာတူတူနေကြတဲ့သွေးချင်းတွေစီးလုံးဖို့လိုပါတယ်လို့ပြောလာပါတယ် Facebook ပေါ်ကနောက်ထပ် post တစ်ခုမှာတော့ကြော်ကြော်ကအခုလိုရေးထားပါတယ
်ငလင်မလောက်ခင်ကတည်းကငလင်ကြီးတွေလာနိုင်ကြောင်းပြောထားတာတွေရှိပါတယ်တဘာဝဘေးတွေပါဟိုလူတက်မှဖြစ်တယ်ဒီလူတက်မှဖြစ်တယ်အစိုးရမကောင်းလို့ဖြစ်တယ်လို့လို့ ਨੇ ပို့စ်တွေတင်နေကြတာတဘာဝဘေးအန္တရာယ်ကိုဘယ်လိုကာကွယ်ရမလဲဆိုတာမရေးသားပဲ ਨੇ အပြစ်တင်တဲ့တွေကြီးပဲကြိုတင်မသိနိုင် ਨੇ တဘာဝဘေးအန္တရာယ်ကငလင်းပ
ါတဘာဝဘေးအန္တရာယ်ကိုဘယ်လိုကာကွယ်ရမလဲဝိုင်းဝန်းလှုပ်ဆောင်ကြဖို့ကအဓိကပါဆိုပြီးတော့ဒီ Facebook account ပိုင်ရှင်ကြော်ကြော်ကပြောလာတဲ့အချိန်မှာရဲမင်းထွန်းကတော့
Facebook ကိုအသုံးပြုနေတဲ့မိတ်ဆွေများခင်ဗျာအခုလိုသဘာဝဘေးအန္တရာယ်နဲ့ကြုံတွေ့နေရတာကိုဟိုလူအပြစ်တင်ဒီလူအပြစ်တင်လုပ်နေတာမကောင်းပါဘူးကိုရီးယားရောပါရီမြန်လုပ်ပေးနိုင်မလဲဆိုတာကိုယ့်ဘာသာကိုယ်ရောစဉ်းစားမိကြရလားဗျာ
သဘာဝဘေးအန္တရာယ်ကဘယ်သူနဲ့မှမဆိုင်ပါဘူးဆိုပြီးတော့ဘယ်သူကမှအပြစ်မတင်ကြဖို့ရေးလာပါတယ် Facebook အကောင့်ပန်ရှင် @HW ကတော့
မြန်မာနိုင်ငံမှာငလျင်လုပ်မယ်လို့အမေရိကန်ကမကြာခင်ကပြောခဲ့တယ်နာဂစ်တုံးကလည်းပြောခဲ့တယ်ဘလို့ပဲဖြစ်ဖြစ်တမိုင်းကိုယူမှုဆွဲလန်းတဲ့ကျွန်တော်တို့ရှေးဟောင်းအဆောက်အဦတွေပျက်စီးတာအရင်မဲစေမကောင်းဖြစ်မိပါတယ်။တမိုင်းဆိုတာဖြစ်ခဲ့ပြီးတဲ့အရာနောက်တစ်ခါပြန်မရတော့ပါဘူး
။ဘလို့မှအစားထိုးလို့မရတဲ့တမိုင်းအမွေနဲ့ပျက်စီးဆုံးရှုံးမှုကြီးပါလို့ဒီ Facebook သောရရှင် App 2ကရေးလာပါတယ်ရှင်။မင်းပိုင်ထူကတော့ဘာသာတွေလူမျိုးတွေဘလောက်ပဲမတူကွဲပြားမမြဲချင်းဆိုတဲ့သဘာဝတရားကြီးရဲ့အသက်ရောက်မှုကအားလုံးအတူတူသိမြင်ခံစားကြရတာပါတဲ့
။မမြဲချင်းတရားသာလျှင်မြဲသည်လို့ဖျားကဟောခဲ့တယ်ဘာသာလူမျိုးတိုင်းလဲတဘာဝကိုလောကကိုကိုကိုတိုင်းသတိထားကြည်ပါမြင်ပါမမြဲခြင်းတရားအစိုးမရတာကိုတရားနဲ့ဖြည့်ပြီးပျက်စီးသွားတဲ့ဖရားစီတီတွေကိုပြန်လည်ပြုပြင်ပြီးလက်တွေ့ကြကုသိုလ်ယူပြီးအကောင်းမြင်စိတ်နဲ့နေတတ်ကြရင်အစိုးနဲ့အကောင်းဒွန်တွဲနေတဲ့လောကတဘာဝကြီးနဲ့တဦးနဲ့တဦးအရာရာကိုအပြစ်မမြင်ကြပဲအေးချမ်းသာယာပြီးစိုးကောင်းဒွန်တွဲနေတဲ့အထက်ကအကောင့်တွေကိုပဲပို့လို့ရယူနိုင်ကြမှာသတိထားစဉ်းစားကြည့်ကြပါ
ဒါကတော့မြန်မာနိုင်ငံမှာအောက်ဂုလ24ရက်နေ့ဗုဒ္ဓဟူးနေ့တုန်းကလှုပ်သွားတဲ့ငရင်ကြီးကြောင့်ဗကံမှာရှိတဲ့ရှေးဟောင်းဇေဒီဖျားတွေပြုတ်ပြက်ခဲ့ရတဲ့နဲ့ပတ်သက်ပြီးတော့သောရရှင်နေ Facebook အစာမျက်နှာပေါ်မှာမှတ်ချက်တွေမျိုးစုံရေးလာကြတာတွေကိုဝေမျှလိုက်တာဖြစ်ပါတယ်ရှင် ဒီ ဖြစ်ရပ်တွေ အပါအဝင် 2016 ခုနှစ်အတွင်းမှာ တိုးတက်မှုတွေရော ဆုပ်ယုပ်ပျက်စီးမှုတွေရော ကြုံခဲ့ရတယ် မြန်မာနိုင်ငံ အခုနှစ်သစ် 2018 ခုနှစ်မှာတော့ မင်္ဂလာရှိတဲ့ ဖြစ်ရပ်တွေ တိုးတက်ဖွံ့ဖြိုးမှုတွေနဲ့ပဲ အများဆုံးကြုံရပါစေ လို့ ဆုတောင်းပေးပါတယ်ရှင် အားလုံးအတွက် မင်္ဂလာနှစ်သစ် ဖြစ်ပါစေနော်
မအေးတနာကျော်ရဲ့ 2016 နှစ်ကုန်အထူးစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ သတင်းဆောင်ဆရာဦးစီသူအောင်မြတ်က ရခိုင်ပြည်နယ်မောင်တော်ဘက်က သတင်းမှန်တွေပေါ်ထွက်လာနိုင်မလား ခေါင်းစဉ်နဲ့ ဆွေးနွေးတင်ပြထားပါတယ်။ မန်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ။
ပြီးခဲ့တဲ့ ဒီဇင်ဘာ 29 ရက်နေ့က မြန်မာနိုင်ငံ ရခိုင်ပြည်နယ်တွေက သူတို့ခေါ်ရိုဟင်ဂျာလူမျိုးတွေနဲ့ပတ်သက်လို့နိုဘယ်ဆုရှင်တွေနဲ့နိုင်ငံသမား 23 ယောက်စုပေါင်းပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။အဲဒီစာထဲမှာလက်တလောကာလအတွင်းရခိုင်ပြည်နယ်မောင်နှုံဒေသမှာအစိုးရလုံခြုံရေးအဖွဲ့တွေရဲ့စစ်ဆင်ရေးကြောင့်ရိုဟင်ဂျာရာပေါင်းများစွာသေဆုံးပြီးအိမ်တွေမိရှုခံရကအမျိုးသမီးတွေလည်းအာဓမ္မပြုကျင့်ခံရကြောင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းအဲ့ဒီဒေသကိုလူသားချင်းစာနာဆိုင်ရာအကူအညီတွေတွ လွတ်လွတ်လပ်လပ်သွားလာခွင့်ရရှိရေးအတွက်ကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုတိုက်တွန်းစေလိုကြောင်းစသဖြင့်ဖော်ပြပါရှိပါတယ်။ဒါကိုကြည့်ရင်အဲ့ဒီနိုဘယ်ဆုရှင်တွေနဲ့နိုင်ငံရေးသမားတွေဟာရခိုင်ပြည်နယ်မောင်နှောဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးရိုဟင်ဂျာအရေးလှုပ်ရှားသူတွေရဲ့ဝါဒဖြန့်ချီမှုအားလုံးကိုအမှန်လို့ယူဆလိုက်ပုံရပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မောင်နှောဒေသဘက်ကသတင်းမှန်တွေသိခွင့်ရဖို့ဘလောက်လိုအပ်နေသလဲဆိုတာမိမောင်းထိုးပြလိုက်တယ်လို့လည်းရှိပါတယ်။ကုဒီဘတ်အဲ့ဒီပြဿနာအကြောင်းဆွေးနွေးတင်ပြသွားပါမယ်
။တကယ်တော့ရခိုင်ပြည်နယ်မောင်းတော်ဒေသဘက်ကဖြစ်စဉ်ဟာပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့မွတ်စလင်အကြမ်းဖက်သမားတွေကငယ်ချားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့ရဲကင်းစခန်းတွေကိုအကြမ်းဖက်ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကနေအစပြုခဲ့တာပါ။ဖြစ်စဉ်တွေအတွင်းရဲတပ်ဖွဲ့ဝင်တွေတေဆုံးဒဏ်ရာရခဲ့တယ်လို့လက်နက်တွေလည်းဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လက်ရှိနိုင်ငံတကာသတင်းမီဒီယာတချို့နဲ့လူမှုကွန်ရက်စာမျက်နှာတချို့မှာအဲ့ဒီအရင်ခံကိစ္စအကြောင်းရေးသားပြောဆိုတာမရှိသလောက်ဖြစ်နေပြီးအကြမ်းဖက်မှုတွေကိုပြန်ပြီးနှိမ်နှင်းရတဲ့တပ်မတော်နဲ့နေသားဆောင်ရဲတပ်ဖွဲ့တွေရဲ့လုပ်ရက်အကြောင်းတွေကပဲလွှမ်းမိုးနေတာတွေ့ရမှာဖြစ်ပါတယ်။အကြောင်းမဲ့တပ်ဖြတ်တဲ့နေအိမ်တွေကိုမီးရှို့တယ်အမျိုးသမီးတွေကိုအတ္တမပြုကျင့်နေဆိုတဲ့အတီးပြုတ်လို့မရတဲ့ဆွဆွဲချက်တွေသာအကြိမ်ကြိမ်ထွက်ပေါ်ခဲ့တာကြောင့်ဒေါ်ဆန်းစုကြည်အစိုးရရဲ့ပုံရိပ်ကိုလည်းထိခိုက်စေခဲ့ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားရာတပ်မတော်ကနေမြေရှင်းလင်းရေးတွေပြုလုပ်တာဟာရခိုင်ပြည်နယ်မောင်းတော်ခရိုင်မှာဖြစ်ပါတယ်။ဟိုတယ်နဲ့ခီးသွားလာရေးဝင်ကြီးဌာနသတ်မှတ်ချက်အရပုံမှန်အခြေအနေမျိုးမှာတော့မောင်းတော်မျိုးနဲ့ဘူးတီတောင်မျိုးတွေကိုနိုင်ငံသားတွေသွား권မရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံသားတွေသွား권ရှိတဲ့အတွက်အကြမ်းဖက်မှုဖြစ်ပြီးစရပ်ပိုင်းမှာပဲအဲ့ဒီမျိုးတွေကိုပြည်ရင်းပြည်ပမီဒီယာတချို့ကနိုင်ငံသားသတင်းတောက်တွေသွားရောက်သတင်းယူနိုင်ခဲ့ကြပါတယ်။ဒါပေမဲ့နေမြေလုံးကျုံကြီးအခြေအနေကြောင့်အခင်းဖြစ်တဲ့ရွာတွေအထိတော့သွားပြီးသတင်းမယူနိုင်ခဲ့ပါဘူး
။အခင်းဖြစ်ပွားပြီးချိန်ကလေးကအစိုးရပိုင်းမြန်မာသတင်းစင်ဟာမောင်တော်မှာအခြေစိုက်ပြီးအဲ့ဒီဒေသကသတင်းတွေကိုရယူဖော်ပြခဲ့ကြပါတယ်။ဒါပေမဲ့သတင်းဖြန့်ချီမှုဟာအစိုးရပိုင်းမီဒီယာတွေဖြစ်နေတဲ့အပြင်နိုင်ငံတကာအထိမရောက်တော့ထိရောက်မှုလည်းမရှိခဲ့ပါဘူး။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ဟာအဲ့ဒီဒေသကသတင်းမှန်တွေပေါ်ထွက်လာဖို့အတွက်ပြည်တွင်းပြည်ပသတင်းဌာနတွေကသတင်းမီဒီယာသမားတွေကိုအဲ့ဒီဒေသထဲလေးလာရေးဆစ်လွှတ်ဖို့အကောင့်ထဲပေါ်ပါတယ်။ပထမအတုံးအနေနဲ့သတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဦးအောင်လှထွန်းကိုဦးဆောင်စေပြီးကျူရိုသတင်းဌာန TV အစာဟိမစ္စည်းမမြန်မာတိုင်း 70 Central News Bureau EPA MITV စတဲ့သတင်းဌာနတွေကသတင်းတောက်တွေကိုပြဿနာဖြစ်ပွားနေတဲ့ area ထဲဆီလွတ်ပါတယ်။ရခိုင်ပြည်နယ်အရောက်မှာပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ DVB, RFA နဲ့ The Voice ကသတင်းတောက်တွေကိုပူးပေါင်းခေါ်ဆောင်သွားတဲ့အတွက်သတင်းမီဒီယာဌာနအထက်လျောက်စုံလင်တဲ့ခီးစဉ်လို့ပြောရမှာဖြစ်ပါတယ်
။ဒါပေမဲ့ပြဿနာကသတင်းတောက်တွေပြန်သွားပြီးနောက်ပိုင်းမှာစပါတယ်။သတင်းတောက်အဖွဲ့တွေကိုသူကြုံခဲ့သမျှအမှန်အတိုင်းပြောဆိုခဲ့တဲ့ငခုရဂျေးရွာကမွတ်စလင်ဘာသာဝင်ကျေးရွာစာကြည့်ရိုက်မှုတယောက်အချမ်းဖက်သမားတွေရဲ့ရရဆက်ဆက်တက်ဖြတ်တာခံလိုက်ရပါတယ်။နောက်ရက်တွေမှာလည်းအစိုးရနဲ့ပူးပေါင်းတယ်လို့ယူဆရတဲ့မွတ်စလင်ကျေးရွာသားနှစ်ယောက်အသက်ခံလိုက်ရပြန်ပါသေးတယ်။ပြောရရင်ဒီလောက်ရက်တွေဟာအခင်းဖြစ်ပွားရာဒေသတွေကသတင်းအမှန်ကိုပြည်သူတွေမပြောရဲအောင်သတင်းမှန်တွေအပြည့်မထွက်အောင်ချိန်ချောက်လိုက်တဲ့သဘောပဲဖြစ်ပါတယ်။အခြားတစ်ဖက်မှာတော့မဟုတ်မမှန်ကောလာဟလတွေဆက်ပြီးထွက်နေစေဖြစ်ပါတယ်။ ီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကရိုဟင်ဂျာအရေးလှုပ်ရှားသူရိုနီဆန်းလွင်ဆိုတဲ့သူကဒီဇင်ဘာလ23ရက်နေ့ကမောင်းတော်ခရိုင်ခမောင်းစိတ်မြို့ရက်ကွက်လေးမကြီးချောင်းမှာရှိတဲ့ရိုဟင်ဂျာကလေးတွေကိုအာဏာပိုင်တွေကအတင်းအဓမ္မကာကွယ်ဆေးထိုးတဲ့အကြောင်းဆေးထိုးခံရလို့ကလေးတယောက်သေပြီးကလေးတချို့ဆေးရုံရောက်ကုန်တဲ့အကြောင်းဒီအစိုးရကရိုဟင်ဂျာတွေကိုညှိပေါင်းစုံနဲ့ဆက်ပြီးတတ်ပါလိမ့်မယ်ဆိုပြီးသူ့အကောင့်မှာဆွဆွဲဖော်ပြပါရယ်ဒါနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးကကလေးတယောက်တည်ဆုံမှုဖြစ်ပွားခဲ့တာရှိပေမဲ့အသက်ရှူချက်ဝမ်းပြတ်ဝမ်းလျှောယောဂါနဲ့ဖြစ်တဲ့အကြောင်းအဲ့ဒီကလေးငယ်ဟာကာကွယ်ဆေးထိုးတဲ့အစီအစဉ်ထဲမှာလည်းမပါတဲ့အကြောင်းပြန်ရှင်းလင်းခဲ့ရပါတယ
်အကျန်းဖက်မှုတွေဖြစ်ပွားခဲ့တဲ့ကြီးကန်းပြင်ငခုရကိုရံကောက်နယ်ကြားဆောက်ရဲတပ်ဖွဲ့စခန်းတွေနဲ့မီးလောင်မှုဖြစ်ပွားခဲ့တဲ့ area တွေဟာစစ်စင်ရေးနယ်မြေဖြစ်နေတာအကျန်းဖက်သမားတွေရဲ့အန္တရာယ်ကိုလည်းစိုးရိမ်ရတဲ့အနေအထားအောက်မှာရဲတပ်ဖွဲ့လုံခြုံရေးအစောက်ရှောက်တွေနဲ့နယ်မြေတွင်လေလာသတင်းရယူနိုင်ရေးစီစဉ်ပေးခဲ့တာပါအစိုးရအနေနဲ့တွားမဲ့နေရာတွေကိုကြိုတင်ရွေးချယ်ထားပေမဲ့လမ်းတစ်လျှောက်သတင်းတောက်တွေဝင်ကျင်တဲ့နေရာတွေ့ဆုံမေးမြန်းကျင်တဲ့နေရာတွေမှာလည်းဝင်ရောက်လေ့လာသတင်းယူဖို့ခွင့်ပြုခဲ့ပါတယ်ဒေသခံသတင်းရင်းမြစ်ထဲမှာလည်းတမတော်ရဲ့စစ်စင်ရေးကာလအတွင်းလူခွင့်ရေးချိုးဖောက်တာမမြင်ရပါဘူးလို့ကိုရွေးကြုံတာကိုပြောပြသူတွေရှိသလိုတမတော်ကအိမ်တွေကိုမိရှို့တယ်အာဓမကျင်းဖို့ကြိုးစားတယ်အစရှိသဖြင့်ဆွတ်ဆွဲပြောဆိုသူမျိုးတွေနဲ့လည်းကြုံကြရပါတယ်ဘလိုပဲဖြစ်ဖြစ်သတင်းတောက်တွေအနေနဲ့လွတ်လွတ်လပ်လပ်သတင်းရယူခွင့်ရခဲ့ကြတဲ့အနေအထားမျိုးပါတကယ်တော့ဒါဟာနမူနာတစ်ခုပဲဖြစ်ပြီးအလားတူအဲ့ဒီဒေသနဲ့ပတ်သက်တဲ့မဟုတ်မမှန်သတင်းပေါင်းများစွာနိုင်ငံတကာမှာဆက်ပြီးပြန့်နှံ့နေသေးပါအခုသတင်းမှန်ထွက်ပါစေဆိုပြီးအစိုးရကစီစဉ်ပေးခဲ့တဲ့နောက်ပိုင်းမှာလည်းသတင်းရင်းမြစ်တပ်ဖြတ်ခံလိုက်ရတာမျိုးပေါ်ပေါက်ခဲ့လေတော့ရခိုင်ပြည်နယ်မောင်နှုတ်ဒေသကသတင်းမှန်တွေထွက်ပေါ်ရေးဆိုတာမရေရာမသေးချာဖြစ်နေသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ပဲဖြစ်ပါတယ်အခုတော့2016ခုနှစ်အတွင်းကမ္ဘာတဝန်းထင်ပေါ်ကျော်ကြားသူတွေကွယ်လွန်ခဲ့တာနဲ့ပတ်သက်ပြီး VOA သတင်းတောက်အာရာဘာစာဒီရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကတင်ပြမှာဖြစ်ပါတယ
်သင်ရှားတဲ့ pop ဂီတပညာရှင်ကျော်မော်ဒူးဖြစ်တဲ့ David Bowie ဟာ2016ခုနှစ်ဇန်နဝါရီလကအသက်69နှစ်အရွယ်မှာကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တယ်လို့ကမ္ဘာတဝန်းမှာတော့သူ့ကိုအောက်မေ့သတိရနေစေပါသူ့အတွက်ဂုဏ်ပြုတဲ့အနေနဲ့ကနေဒါနိုင်ငံသား Chris Hadfield ကနိုင်ငံတကာအာကာသစခန်းကိုထွက်ခွာချိန်မှာ Bowie ရဲ့ Space Oddity တခြင်းကိုတည်ဆူသွားခဲ့ပါတယ်အမေရိကန်တရားဝန်ချုပ်တရားသူကြီး Antonio Scalia ကတော့ဖေဖော်ဝါရီလထဲမှာကွယ်လွန်ခဲ့တာပါတမယိုးကျ Conservative Party သူဖြစ်ပြီးအမေရိကန်ဖွဲ့စည်းပုံကိုစတင်ပြဋ္ဌာန်းချိန်ကအတိုင်းမပြောင်းမလဲအတိတ်ပဲဖွင့်ဆိုတာမျိုးလက်ခံသူဖြစ်ပါတယ်။အဲဒီဖေဖော်ဝါရီလထဲမှာပဲနောက်ထပ်ကွယ်လွန်သွားတဲ့နာမည်ကျော်တစ်ယောက်ရှိပါသေးတယ်။ကုလသမဂ္ဂရဲ့6ရောက်မြောက်အတွင်းမှုချုပ်ဘူထရော့စ်ဘူထရော့စ်ဂါလီပါ။သူဟာဒီယာရူးကိုတာဝန်ယူခဲ့တဲ့ပထမဆုံးအာရဗ်နယ်ဘွားတစ်ဦးလည်းဖြစ်ပါတယ်။သမရရေဂင်ရဲ့ဇနီးသမရဟောင်းကတော်နန်စီရေဂင်ကတော့ပြီးခဲ့တဲ့မတ်လကအသက်64နှစ်အရွယ်မှာကွယ်လွန်သွားတာပါကမ္ဘာပေါ်မှာအတော်ဆုံးဂီတပညာရှင်တယောက်အဖြစ်အသိအမှတ်ပြုခံထားရတဲ့ Pop Superstar Prince ကတော့ဒီ2016ခုနှစ်ထဲမှာပဲအေဘီလာကမူးယစ်ဆေးအသုံးလွန်ပြီးအသက်58နှစ်မှာကွယ်လွန်သွားပါတယ်ကမ္ဘာ Heavyweight Lightweight Champion မိုဟာမက်အလီဟာလည်းအသက်ရှူလမ်းကြောင်းဆန်ရယောဂါတချို့ခံစားရပြီးပြီးခဲ့တဲ့ဇွန်လကကွယ်လွန်သွားတာပါ။အစ္စလမ်ဘာသာကူးပြောင်းကိုးကွယ်ချိန်မှာသူ့နာမည်ကို Cassius Clay အဖြစ်ပြောင်းခဲ့တဲ့သူပါ။ဗီယက်နမ်စစ်ပွဲမှာတွားတိုက်ဖို့ညင်ခဲ့တဲ့အတွက်အမေရိကန်အစိုးရကထောင်ချတာကိုခံခဲ့ရသူလည်းဖြစ်ပါတယ်။နာဇီဂျာမနီတွေကဂျူးတွေကိုလူမျိုးတုံးတပြတ်ခတ်ချိန်မှာအသက်မသေလူမျိုးခဲ့သူတူဖြစ်တဲ့နိုဘယ်ဆုရှင်အီလီဝီဇယ်ကတော့ပြီးခဲ့တဲ့ဇူလိုင်လကအသက်88နှစ်အရွယ်မှာတည်ဆုံးခဲ့ပါတယ်။စာအုပ်ပေါင်း60နီးပါးကိုရေးခဲ့တဲ့ပေါမောက်ခတူဖြစ်တယ်လို့ဂျူးတွေလူမျိုးတုံးတပ်ဖြတ်ခံရတဲ့ Holocaust ဖြစ်ရဲ့အောက်မေ့ပွဲပြတိုက်ဝါရှင်တန်မြို့တော်မှာတည်ဆောက်နိုင်ဖို့ကူညီဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။ဇူလိုင်လထဲမှာပဲအစ္စရေးသမ္မတဟောင်းရှီမွန်ပဲရက်စ်ဟာလည်းလေဖြတ်တဲ့ယောဂါနဲ့ကွယ်လွန်သွားပါတယ်။ပဲရက်စ်ဟာယေဇက်ရာဘင်ပါလက်စတိုင်းခေါင်းဆောင်ယက်ဆာအာရာဖတ်တို့နဲ့အတူငြိမ်းချမ်းရေးဆွေးနွေးပွဲတွေပေါ်ဆောင်နိုင်ခဲ့တာကြောင့်1994ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုပူးတွဲချီးမြှင့်ခံခဲ့ရသူဖြစ်ပါတယ်။ကို ွန်မြင့်ကျူပါကောင်းဆောင်ဟောင်းဖီဒယ်ကက်စထရိုကတော့ပြီးခဲ့တဲ့နိုဝင်ဘာလကကွယ်လွန်သွားတာပါဆေးပြင်းလေးအမြဲခဲထားပြီးစီအင်းကြီးဝတ်ထားလေးရှိတဲ့ကက်စထရိုဟာအနောက်တိုင်းရင်းရှင်ဝါရကိုဆန့်ကျင်ရမှာတူမတူအောင်ကြော်ကြားခဲ့ပေမဲ့ကျူပါနိုင်ငံတွင်လူအခွင့်ရေးချိုးဖောက်မှုတွေနဲ့စီးပွားရေးနှိမ့်ချမှုတွေအတွက်ပြစ်တင်ဝေဖန်ခံခဲ့ရသူပါကဘာကိုပတ်ခဲ့တဲ့ပထမဆုံးအမေရိကန်အာကာသယာဉ်မှူးဂျွန်ဂလန်ကတော့ဒီဇင်ဘာလကအသက်65နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သူဇာတိအိုဟိုင်ိုပြည်နယ်ရဲ့ထက်လွတ်တော်အမတ်တူအဖြစ်တက်တန်း၄ချိန်ထမ်းဆောင်ခဲ့ပါတယ်။1988ခုနှစ်ကသူ့အသက်89နှစ်အရွယ်မှာအာကာသရဲကိုသွားခဲ့တဲ့အသက်အကြီးဆုံးလူသားတစ်ယောက်လည်းဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေအတွင်းကြော်ကြားခဲ့တဲ့ဂီတပညာရှင်ဂျော့ချ်မိုက်ကယ်ကတော့ပြီးခဲ့တဲ့ခရစ်စမတ်နေ့ကပဲအသက်53နှစ်အရွယ်မှာကွယ်လွန်သွားပါတယ်။နှစ်ယောက်တွဲပေါ့ဒေဂီတာအဖွဲ့ဝမ်နဲ့နာမည်ကြီးခဲ့ပေမဲ့သူဟာကလေးငယ်တွေကင်ဆာနဲ့ AIDS ရောဂါဝေဒနာရှင်တွေအတွက်ဒေါ်လာငွေတန်းပေါင်းများစွာကိုလူမသိသူမသိလှူဒန်းခဲ့တဲ့သူဖြစ်ပါတယ်။ Star Wars ဇလံတွဲတွေမှာပါဝင်သူဆောင်ခဲ့တဲ့ဇန်ယုံရည်သူလည်းဖြစ်မင်းသမီးတစ်လက်လည်းဖြစ်တဲ့ Carrie Fisher ကတော့ဒီဇင်ဘာလ29ရက်နေ့မှာကွယ်လွန်သွားပါတယ်။Star Wars မူရင်းဇလံတွေထဲမှာမင်းသမီးလီယာနေရာမှာတရုတ်ဆောင်ပြီးကြော်ကြားလာခဲ့သူပါ။တိတ်မကြခင်ကလန်ဒန်ကနေ Los Angeles ကိုသွားတဲ့လေယာဉ်ပေါ်မှာရုတ်တရက်နှလုံးရောဂါဖောက်ပြီးတဲ့နောက်ဒီဇင်ဘာလ29ရက်နေ့မှာကွယ်လွန်သွားခဲ့တာပါခင်ဗျာ
2019နှစ်တစ်ကိုနိုင်ငံတော်အတမင်ပုဂ္ဂိုလ်တောင်းဆန်းစုကြည်ကငင်းငင်းရေးစကားဝိုင်းနိုင်ငံတော်အတမင်ခံပုဂ္ဂိုလ်နဲ့လူငယ်များစကားဝိုင်းတစ်ခုနဲ့ဖွင့်လိုက်ပါတယ်ဒီအချက်ကလက်ရှိအစိုးရအနေနဲ့ငင်းငင်းရေးကိစ္စကို2019ခုနှစ်ထဲမှာလဲအဓိကအထားဆုံးဦးစားပေးကိစ္စတစ်ခုအနေနဲ့ဆက်လုပ်သွားမယ်အရေးလက္ခဏာပါပဲဒီတော့က2019ခုနှစ်ထဲမြန်မာနိုင်ငံမှာတနတ်တန်တွေတိတ်ပြီးငင်းငင်းရေးအခြေအနေဘယ်လောက်ထိဖြစ်လာနိုင်ပါသလဲအင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းရင်မိမိတို့ရဲ့ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုဆွေးနွေးကြင်နာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-392-382-5994 email လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါတယ်ခင်ဗျာမနက်ဖြန်အင်္ဂါည VOA ဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးတွေကပြောပြပါမယ်
တူရကီနိုင်ငံအစ္စတန်ဘူးမြို့က night club တစ်ခုအတွင်းမှာတနင်္ဂနွေနေ့စောစောပိုင်းလူပေါင်း39ယောက်ပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနတ်သမားကိုညဦးပိုင်းချိန်ထိလက်လံရှာဖွေနေဆဲဖြစ်ပါတယ်။ဒါပေမဲ့အာဏာပိုင်တွေအနေနဲ့အဲ့ဒီပြစ်ခတ်သူဟာဘယ်သူဘဝဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းမဖော်ထုတ်နိုင်သေးပဲဖြစ်နေတယ်လို့တူရကီဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။အချက်လက်တချို့တော့စတင်ထွက်ပေါ်လာနေပြီဖြစ်ပေမဲ့အာဏာပိုင်တွေအနေနဲ့ခိုင်မာတဲ့တက်တီအထောက်အထားတွေရရှိဖို့အတွက်ကြိုးစားနေဆဲဖြစ်တယ်လို့ဝန်ကြီးချုပ်ကတနင်္ဂနွေနေ့ညနေပိုင်းမှာသတင်းတောက်တီကိုပြောကြားလိုက်တာပါ။အီရတ်နိုင်ငံတောင်ပိုင်းမှာဖောက်ကွဲပစ္စည်းတွေကိုမှပတ်ထားတဲ့တနတ်သမားတွေကဖောက်ကွဲပစ္စည်းတွေအပြည့်တင်လာတဲ့ကားကိုမောင်းဝင်လာပြီးတော့ရဲစစ်ဆေးခိတ်တစ်ခုကိုတက်ခိုက်ခဲ့ရမှာလူ5ဦးသေဆုံးသွားကြောင်းတာဝန်ရှိသူတွေကပြောပါရယ်။ဘက်ကရက်တောင်ဘက်ကီလိုမီတာ180အကွာမှာရှိတဲ့ကွာတစ်စီဟာမြို့နားမှာတနင်္ဂနွေနေ့တိုက်ခိုက်မှုအတွင်းမှာလူအနည်းဆုံး15ဦးဒဏ်ရာရရှိတဲ့အကြောင်းအာဏာပိုင်တွေကပြောဆိုပါတယ်။စီးရီးယားအစိုးရတပ်တွေနဲ့တပုံတပ်ဖွဲ့ဝင်တော်တော်များများဟာ3ရက်မြောက်နေ့အဖြစ်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အဲ့ဒီတိုက်ခိုက်မှုကြောင့်နိုင်ငံရဲ့မြို့တော်ပြင်ပမှာရှိတဲ့ကျူးရွာတွေကရွာပေါင်းများစွာရှိတဲ့အရက်သားတွေထွက်ပြေးတင်းရှောင်နေကြတဲ့အကြောင်းစီးရီးယားအခြေအနေကိုလေ့လာစောင့်ကြည့်နေသူတွေကပြောပါတယ်။တပုံအုပ်စုတွေထဲမှာပြီးခဲ့တဲ့သတင်းပတ်အပြည့်အကျညာချက်ထဲမှာမပါဝင်တဲ့အယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ဂျီဟတ်ဘာသာရေးတိုက်ပွဲဝင်သူတွေလည်းပါဝင်နေတယ်လို့ဆိုပါတယ်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုဦးစံမိုးဝေပြောပြခဲ့တာပါ။ဒီဘက်နဲ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်နှွင့်အင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA စီစဉ်တွေကိုမနေ့6နိုင်နဲ့9နိုင်အထိအင်ဒိုမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သွန်ရစီများနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.